Welcome to the Voice of America in Burmese.
ပြန်ပောင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2023ခုနှစ် September 30ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190အပြင် Facebook ရဲ့စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဘတ်ဂျက်သဘောတူညီချက်မရသေးတာကြောင့်အမေရိကန်အစိုးရလက်ပတ်မှုတွေရပ်တန့်မဲ့အရေးဆိုင်နေပါတယ်ရှင်းနစ်ဗန္ဒာနစ်မှာဒုက္ခသည်တသိန်းကျော်ကိုလက်ခံမယ်လို့သမ္မတဘိုင်ဒန်အစိုးရကကြေညာပါတယ်မြန်မာနိုင်ငံမှာ90နဲ့100ကျပ်တန်ငွေစက်ကူတွေကိုဗဟိုဘဏ်ကိုလက်အပ်ကြဖို့အမိန့်ထုတ်ထားတာမဟုတ်ကြောင်းစစ်ကောင်စီကညင်ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးပါမှာခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်အတွင်းမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီ
းကြီးကြီးပြပြကြတယ်မိုင်းတွေခွာတွေကွဲတယ်အဲ့ဒါပြီးတော့လေနဲ့လာပြတယ်တွေ့တယ်လေနဲ့ပြတော့ဒီဘက်ကမြောက်ကြတယ်ဟောအဲ့ဒါတော့ပြီးက
ြဒေသခံတအူပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့နိုင်ငံတော်ဝန်လူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသန်စီစဉ်ဥတမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကမ္ဘာအစီအစဉ်အပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကျွန်တော်ရန်လိုင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်အစိုးရရဲ့လုပ်ငန်းတွေရပ်တန့်မဲ့အရေးကရှောင်ရှားနိုင်ဖို့ကာလတိုအသုံးစရချပေးမဲ့အဆိုပြုချက်ကိုမနေ့တောက်ကြနေ့ကအောက်လွတ်တော်မှာမဲခွဲမှုမအောင်မြင်ဖြစ်ခဲ့တာကြောင့်ဒီကနေ့စနေနေ့ညတကောင်ကျော်ရံနဲ့လုပ်ငန်းတွေရပ်တန့်မဲ့ဘက်ကိုဦးတည်နေပါတယ်အစိုးရလုပ်ငန်းတွေဆက်လက်လက်ပတ်ရေးနဲ့ပတ်သက်တဲ့အဆိုပြုချက်ကို Republican လွတ်တော်အမတ်21ဦးနဲ့ Democrat လွတ်တော်အမတ်211ဦးစလုံးကကန့်ကွက်မဲပေးခဲ့ကြတာကြောင့်အဆိုပြုချက်မအောင်မြင်ပဲဖြစ်ခဲ့တာပါအမေရိကန်အလို့တော်မှာအဆိုအလုပ်ငန်းတွေတလတာယာယီဆက်လက်လက်ပတ်နေရေးအပါအဝင်ရှင်းနှစ်တစ်နှစ်လုံးစာအတွက်အဆိုအသုံးစည်းဆံရသဘောတူညီချက်မရသေးတာကြောင့်တနင်္ဂနွေနေ့ကိုကူရာနဲ့လုပ်ငန်းတွေဒီပိုင်းတစားရပ်တန့်သွားမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ရှင်းနှစ်အတွက်အဆိုအသုံးစည်းယူကရိန်းကိုအကူအညီပေးမဲ့ပမာဏအမေရိကန်မက္ကဆီကိုနယ်စပ်လူမှုကြီးကြပ်ရေးထိန်းချုပ်ရေးနဲ့ဆင်းရဲတဲ့အမေရိကန်တွေအတွက်လူမှုဖွံ့ဖြိုးရေးထောက်ပံ့မှုအစီအစဉ်တွေနဲ့ပတ်သက်တဲ့ဘတ်ဂျက်အဆိုပြုချက်ကို Republican နဲ့ Democrat Party အမတ်တွေကြားမှာသဘောတူညီချက်မရသေးတာဖြစ်ပါတယ်။ Republican Party အတွင်းကအစိုးရအမတ်တို့ရဲ့ကန့်ကွက်မှုတွေကြောင့်အခုလိုရှင်းနေတဲ့အဆိုအသုံးစည်းရေးကိုအတိမပြုနိုင်နိုင်ဖြစ်နေတာကြောင့်အောက်လွတ်တော်ဥက္ကဋ္ဌ Kevin McCarthy ရဲ့ခေါင်းဆောင်မှုအရေးချင်းကိုမေးခွန်းထုတ်နေကြသလိုပါတီတွင်စီလုံးညီညွတ်မှုမရှိတာကိုပြသနေတယ်လို့နိုင်ငံရေးအကြက်ခတ်တွေကတုံ့တက်ပြောဆိုနေကြပါတယ်ခင်ဗျာ
အော်တိုဘတ်ရက်နေ့မှာစတင်မဲ့2024ခုနှစ်ဘန္နာနဲ့အတွင်းအမေရိကန်ပြည်ထောင်စုကဒုက္ခသည်တသိန်း2000ခွဲကိုလက်ခံဖို့သမ္မတဂျိုးဘိုက်ဒန်ကစက်တင်ဘာ29ရက်တောက်ချာနေ့ကလက်မှတ်ထိုးအတည်ပြုလိုက်ပါတယ်ကမ္ဘာကြီးမှာစစ်ပွဲတွေဖိနှိပ်မှုတွေမတည်ငြိမ်မှုတွေကြောင့်ဘယ်တော့မှမကြုံဘူးလို့အောင်လျက်ဆွန့်ခွာထွက်ပြေးရသူတွေအရေအတွက်ဒီစံချိန်တင်များပြားနေတာကြောင့်ဒုက္ခသည်တွေကိုလက်ခံရေးသမ္မတဘိုင်ဒန်ရဲ့တန်ဋိဌာန်ခိုင်မာတယ်ဆိုတာပြသတဲ့အနေနဲ့ဒုက္ခသည်တသိန်းကျော်လက်ခံဖို့သမ္မတကလက်မှတ်ထိုးခဲ့တာလို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့ကြေညာချက်ထဲမှာကြေညာချက်မှာပြောထားပါတယ်သမ္မတအမေရိကန်လက်တင်အမေရိကန်နဲ့ကာရီဘီယံကျွန်းနိုင်ငံတွေကထွက်ပြေးလာကြသူတွေအမေရိကန်ပြည်ထောင်စုမှာအခြေချနိုင်ရေးအထောက်ဆောင်ရွက်မှုတွေကိုအစာပေါင်းများစွာတွန်းမြင့်သွားမှာဖြစ်ပါတယ်ဒါပြင်အာဖဂန်နစ္စတန်နဲ့ရိုဟင်ဂျာဒုက္ခသည်တွေလူခွင့်ရေးကိုကာကွယ်လို့ရှားသူတွေဘာသာယုံကြည်ချက်ကြောင့်ဖိနှိပ်ခံရသူတွေလိင်တမှုကွဲပြားသူ LGBTQ+ အတိုင်းဝန်းကသူတွေလို့အထူးစိုးရိမ်စရာလို့သတ်မှတ်ထားသူတွေကိုပို့ပြီးတော့တိုးမြင့်လက်ခံဖို့အမေရိကန်အစိုးရကဆက်ပြီးအာယုံဆိုင်လှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောပါတယ်အမေရိကန်ပြည်ထောင်စုဟာဒုက္ခသည်တွေကိုအစဉ်တစိုက်လက်ခံကြိုးစားနေတဲ့တိုင်းပြည်ဖြစ်တယ်ဆိုတာကိုသမ္မတကပြသခဲ့တာဖြစ်တယ်လို့လည်းဝန်ကြီးဘလင်ကင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒုက္ခသည်ဆိုင်ရာဥတွေကိုတော့1980ခုနှစ်မှာအတည်ပြုပြီးတဲ့နောက်ပိုင်းအမေရိကန်ပြည်ထောင်စုကလက်ခံထားတဲ့ဒုက္ခသည်ပေါင်း3000ကျော်ကိုလက်ခံပြီးဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ90ကျပ်တန်နဲ့100ကျပ်တန်ငွေစက်ကူတွေကိုဗဟိုဘဏ်ကိုလာအပ်ကြဖို့စစ်ကောင်စီကအမိန့်ထုတ်ပြန်တယ်လို့ဆိုပြီးလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေတာဟာစီးပွားရေးနိုင်ငံရေးအရာထိုးနှက်ချက်တွေဖြစ်တယ်လို့စစ်ကောင်စီကပြောပါတယ်။အွန်လိုင်းမှာပြန့်နှံ့နေတဲ့စာတွေဟာအတုတွေဖြစ်ပြီးငွေကြေးဖြတ်သိမ်းတယ်ဆိုတဲ့သတင်းတွေကလည်းကောလာဟလတွေဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ပြောဆိုခဲ့ပါတယ်
ပုံမှန်36လို့ငါမှာတရားဝင်ထုတ်ဝေခါတော့ငွေကြေးကိုတရားမှုငွေကြေးဖြစ်တတ်မှတ်ခြင်းမပြုလို့အတိအလင်းပြထားမိဖြစ်တယ်။ဒါခါကြီးမှလည်းစီးပွားရေးဆိုင်ရာလုပ်ငန်းများကိုနိုင်ငံပိုင်ကပေးငွေကြေးမပြုလို့ဒါအတိအလင်းပြထားတာဖြစ်တယ်။ဒီအခြေခံဥပဒေအတိုင်းကျွန်တော်ကလိုက်နာပါမှာဖြစ်တယ်။ကျွန်တော်ဒီအခြေခံဥပဒေနဲ့အညီနိုင်ငံတော်တာဝန်ရယူထားတာဖြစ်တယ်။အခြေခံဥပဒေကိုအများအားလိုက်လည်းလိုက်နာပါမှာဖြစ်တယ်ဆိုတော့ပထမဆုံးအတိပေးလိုပါတယ်။တော့ကျေကပါရောင်တလူမျိုးကောလာဟလာလေးဖြစ်တယ်။ဒါရှိနေလေးပါ။ဒီမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ပတ်သက်ပြီးရာစီးပွားရေးရထုတ်ချက်တွေရှိတယ်။ဒါဒေါ်လာရေးဈေးရွှေဈေးတွေနဲ့ပတ်သက်ရောကြာဒါဖြစ်တဲ့ဈေးနှုန်းထက်မြင့်အောင်လုပ်နေတာရှိတာ။ဒါနဲ့ပတ်သက်ပြီးအစိုးရအနေနဲ့ကျွန်တော်တို့အရေးယူဆောင်ရွက်မှုတွေရှိ
တယ်။စစ်ကောင်စီကအရေးယူဆောင်ရွက်မှုတွေလုပ်ခဲ့ပြီးတဲ့နောက်မှာဒေါ်လာငွေနဲ့လဲလှယ်တဲ့ကြက်ငွေဈေးရွှေဈေးနဲ့အခြေခံစားကုန်တွေဈေးကျလာခဲ့တယ်လို့လည်းစစ်ကောင်စီပြောခွင့်ရကပြောပါတယ်။ဒါကြောင့်စီးပွားရေးနိုင်ငံရေးအရာအချိန်ကိုက်ကောလာဟလတွေဖြန့်ပြီးစီးပွားရေးနိုင်ငံရေးအရာထုံးနေတာဖြစ်တယ်လို့ဗိုလ်ညိုဇော်မင်းထွန်းကပြောပါတယ်။ပြီးခဲ့တဲ့လပိုင်းတွေမှာပြပမောင်ခိုဈေးကွက်မှာမြန်မာငွေနဲ့ဒေါ်လာငွေလဲလှယ်ဈေးကဗဟိုဘဏ်ကတရားဝင်သတ်မှတ်ပေးထားတဲ့ဈေးနဲ့ဒေါ်လာကိုကြက်ငွေ1000ကျော်ဝန်းကျင်ပိုများပြီးအယောင်ဝယ်ဖြစ်ခဲ့ပါတယ်။အဲဒီလိုဖြစ်ခဲ့ပြီးတဲ့နောက်ပုဂ္ဂလိကဘဏ်တာဝန်ရှိသူတွေကိုစစ်ကောင်စီကခေါ်ယူစစ်ဆေးမေးမြန်းတာတွေလုပ်ခဲ့တယ်လို့တရားဝင်နိုင်ငံငွေလဲလှုပ်ငန်းလိုင်စင်ထုတ်ပေးထားတဲ့ Money Exchange 123ခုရဲ့လိုင်စင်တွေကိုလည်းစက်တင်ဘာ19ရက်နေ့ကပဲစစ်ကောင်စီကပြန်ယူသိမ်းခဲ့ပါတယ်ခင်ဗျာ။
တဲ့ညမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9390ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအိန္ဒိယနိုင်ငံအရှေ့မြောက်ဒေသမြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မနစ်ပူရပြည်နယ်မှာမနစ်စက်တင်ဘာလ29ရက်နေ့ကအကြမ်းဖက်မှုတွေထပ်မံဖြစ်ပေါ်ခဲ့ပါတယ်။ဇူလိုင်လအတွင်းပျောက်ဆုံးသွားတဲ့ကျောင်းသားလူငယ်နှစ်ဦးတပ်ဖြတ်ခံရတဲ့တရင်ထွက်ပေါ်လာတာကိစ္စနဲ့ပတ်သက်လို့ဆန္ဒပြနေကြတဲ့လူအုပ်ကိုလူမျိုးရေးတပ်ဖွဲ့တွေကအမျိုးရိုးဘုံနေနဲ့ပြစ်ခတ်လူစုခွဲပြီးတဲ့နောက်လူမျိုးရေးတင့်မာမှုတွေထပ်မံဖြစ်ပေါ်ခဲ့ပါတယ်။ဆန္ဒပြလူအုပ်ကြီးကပြည်내ဝန်ကြီးချုပ်ဗီရန်ဆင်းရဲ့နေအိမ်ကိုတိုက်ခိုက်ခဲ့တယ်လို့ဒေတာတွင်သတင်းတွေမှာဖော်ပြကြပေမဲ့အဲ့ဒီကိစ္စမဟုတ်မှန်းကြောင်းမနစ်ပူရဲတပ်ဖွဲ့ကပြောပါတယ်ဇူလင်လာအတွင်းပျောက်ဆုံးသွားပြီးအခုသတင်းပတ်ထဲမှာရုပ်လောင်းပြန်တွေ့တဲ့ចောင်းသားနှစ်ယောက်ဟာမေးတေလို့ခေါ်တဲ့ကတဲ့လူမျိုးတွေဖြစ်တယ်လို့ဆိုပါတယ်ဒီចောင်းသားနှစ်ယောက်ကိုကူကီးမျိုးနွယ်စုတောင်းကျန်းသူတွေကတပ်ဖြတ်ခဲ့တာလို့တည်ဆုံသူတွေရဲ့မိသားစုဝင်တွေနဲ့လူမှုအသိုင်းအဝိုင်းခေါင်းဆောင်တွေကဆွဆွဲပြောဆိုလိုက်ပြီးလွန်ခဲ့တဲ့လအနည်းငယ်ကစတင်ခဲ့တဲ့လူမျိုးရေးပြစ်ခတ်တွေရပ်တန့်သွားအောင်လှုပ်ဆောင်နိုင်ခြင်းမရှိတဲ့အပေါ်မှာလည်းအာဏာပိုင်တွေကိုအပြစ်တင်ပြောကြားလိုက်ကြပါတယ်ဒီចောင်းသားနှစ်ဦးဖန်စီတပ်ဖြတ်ခံရတယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်စက်တင်ဘာလ29ရက်နေ့ကဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာကြောင့်မီနီပူရပြည်နယ်အာနာပိုင်တွေကမြို့တော်အင်ဖာနဲ့နေရာတချို့မှာရဲအကန့်အသတ်မရှိကာဖျူအမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်ဟာအရင်ဗာဂ်နာခြေစားတပ်ရဲ့ဝန်ထမ်းအရာရှိချုပ်အန်ဒရေထရိုရှက်နဲ့တွေ့ဆုံခဲ့ပြီးတော့စေနာဝန်ထမ်းတပ်ဖွဲ့အသစ်တစ်ခုဖွဲ့ဖို့တောင်းဝန်ပေးခဲ့ကြောင်းရုရှားအရာရှိတွေကသတင်းထုတ်ပြန်တာကိုကူးကားပြီးတော့ပရတင်ကာကွယ်ရေးဌာနကနေ့စဉ်ထုတ်ပြန်တဲ့ယူကရိန်းဆိုင်ရာထောက်လှမ်းရေးအစီအစဉ်မှာဖော်ပြထားပါတယ်။ထရိုရှက်ဟာပြီးခဲ့တဲ့ဇွန်လအတွင်းဗာဂ်နာအဖွဲ့ကအစိုးရကိုတော်လှန်ပုံကန်စဉ်ကာလအတွင်းမှာရုရှားလုံခြုံရေးတပ်ဖွဲ့မှတောင်းဝန်ထမ်းဆောင်နေခဲ့တယ်လို့ဒီနေ့ထုတ်ပြန်တဲ့အစီအစဉ်မှာဖော်ပြပါတယ်။ဗာဂ်နာတပ်ဖွဲ့ဝင်တွေနဲ့ရုရှားစိုးရကြသဘောတူညီမှုရရှိနိုင်အောင်ထရိုရှက်ကပဲဂျာဝန်ဆောင်ရွက်ပေးခဲ့ပုံရတယ်လို့လည်းအစိုးရခန်းစားကဆိုပါတယ်။ဒါပေမဲ့ဗာဂ်နာအဖွဲ့ဝင်အများပြားကတော့သူ့ကိုတစ္ဆာပေါက်ဖြစ်သတ်မှတ်ကြတယ်လို့ဆိုပါတယ်။ဒီတော့တွင်စစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းချက်အရအသက်28နှစ်လောက်အရွယ်ရောက်သူတိုင်းစစ်မှုထမ်းရမယ်။အသက်ကို30အထိ3နှစ်တိုးမြင့်သတ်မှတ်လိုက်ပြီးတော့တပ်သားတသိန်း3000ကိုအခုလာမဲ့စောင်းဦးရာသီမှာစစ်မှုတန်းကြဖို့ခေါ်ယူထားတဲ့အမိန့်ကြေညာချက်ကိုလည်းအစိုးရအင်တာနက်ဝက်ဘ်ဆိုက်မှာတောက်ကြနေကစပြီးတော့ဖော်ပြထားပါတယ်ခင်ဗျာ
အဇာဘိုင်ဂျန်နိုင်ငံကနဂေါ်နိုကာရာဘက်ဒေသကိုအဇာဘိုင်ဂျန်အစိုးရကပြန်လည်ထိန်းချုပ်ခဲ့ပြီးတဲ့နောက်အဲ့ဒီဒေသမှာနေထိုင်ကြသူအလုံးနေပါအမေနီးယားနိုင်ငံဘက်ကိုထွက်ပြေးရောက်ရှိနေကြပြီလို့အမေနီးယားကဒီကနေ့စနေနေ့မှာပြောကြားလိုက်ပါတယ်အမေနီးယားနယ်ပွားတွေအဓိကနေထိုင်ကြတဲ့နဂေါ်နိုကာရာဘက်ဒေသကနေပြီးခဲ့တဲ့သတင်းပတ်ကစလို့ထွက်ပြေးလာသူဒီကနေ့စနေနေ့မှာတသိန်းကျော်သွားပြီလို့အမေနီးယားဝန်ကြီးရိုးရဲ့ပြောခွင့်ရနာဇလီဘက်ဒါဆာရီယန်ကပြောပါတယ်နဂေါ်နိုကာရာဘက်မှာစုစုပေါင်းလူဦးရေ300,000ဝန်းကျင်ရှိနေတာကြောင့်အဲ့ဒီဒေသမှာနေထိုင်သူအားလုံးနီးပါးထွက်ပြေးသွားတာလည်းဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကခြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေထိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ခရင်ပြည်နယ်ဘက်ကတိုက်ပွဲကြောင့်ဒေသခံတွေထွက်ပြေးနေရတဲ့အခြေအနေကိုပြောပြပေးခြင်းပါတယ်ကင်းပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ဒေသခေါ်ဝင်းရော်ဒေသခလဲကြေးရွာတစ်ဝိုက်မှာပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲတွေပြင်းထန်ခဲ့လို့ဒေသခံထောင်ထဲချီပြီးတော့အိမ်အိုးအိမ်စွန့်ပြီးတော့ဘေးလွတ်ရာကိုဖြေးခဲ့ကြရပါတယ်အခုလက်ရှိတိုက်ပွဲတွေငြိမ်နေလို့တချို့အိမ်ပြန်သွားသူတွေရှိပေမဲ့စစ်တပ်ကလက်နက်ကြီးတွေနဲ့မကြာမကြာလမ်းပစ်နေတာကြောင့်တတိနဲ့သွာလာနေကြတဲ့အခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကယေပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်ခလဲကျေးရွာတဝိုင်မှာစက်တင်ဘာလ14ရက်နေ့ကစလို့ကယေမျိုးသားလူမျိုးရေးတပ်မတော် KNL ပါဝင်တဲ့ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတပတ်ကျော်ကြာတိုက်ပွဲပြင်းထန်ခဲ့တယ်လို့ရွာကန်နဲ့စစ်ဘေးဒုက္ခသည်တွေအတွက်ကူညီပေးနေသူက VOA မြန်မာပိုင်းကိုပြောပါရယ်စစ်ကောင်စီစစ်ကြောင်းတက်လာချိန်မျိုးဟောင်းရွာနဲ့ခလဲကျေးရွာချင်းဆက်မှာတိုက်ပွဲပြင်းထန်ခဲ့တာဖြစ်ပြီးတော့စစ်ကောင်စီဘက်ကလေရင်နဲ့ပုံကျဲခဲ့တဲ့အကြောင်းကိုဒေသခံကအခုလိုပြောပြပါဗျ
။အကြီးကြီးကျယ်ပြစ်ကြတယ်။မိုင်းတွေ၊ခွာတွေကွဲတယ်။အဲ့ဒါပြီးတော့လေရင်နဲ့လည်းပြစ်တယ်တွေ့တယ်။လေရင်နဲ့ပြစ်တော့ဒီဘက်ကလျှောက်ကြတယ်။ဟောအဲ့ဒါကြီးတော့ပြီးကြတယ်ပေါ့။
တိုက်ပွဲဖြစ်လို့ခလဲကျေးရွာ၊မြို့ဟောင်းရွာခလဲ၊မြို့ဟောင်း၊ဖျားငါးစုခလဲရွာလေးစတဲ့အဲ့ဒီဒေသတဝိုင်းကျေးရွာတွေကဒေသခံ9000ထပ်မနည်းအိုးအိမ်စွန့်ခွာပေးလို့ရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါဗျ။ပြီးခဲ့တဲ့3ရက်လောက်ကစပြီးတော့တိုက်ပွဲတွေညှိနေတာမို့တချို့စစ်ပြေးဒုက္ခတွေတွေနေအိမ်တွေကိုပြန်ခဲ့ကြပါတယ်။အိမ်ရှင်တွေပြန်သွားချိန်နေအိမ်တော်တော်များများဖောက်ထွေးခံထားရပြီးတော့တံမိုးရှိတဲ့ပစ္စည်းတွေပျောက်ဆုံးနေတယ်လို့ဒေသခံတွေကပြောပါတယ်။ဘယ်အဖွဲ့အစည်းကလှုံ့ဆော်တယ်လဲဆိုတော့အတိအကျမသိပေမဲ့စစ်ကောင်စီတပ်ဖွဲ့တွေဝင်လာပြီးနောက်ပိုင်းနေအိမ်ဖောက်ခံရတာလို့ပြောကြပါတယ်။
ဒီချီမှာကျွန်တော်တို့အရှောင်ရဆောင်တော့ခလဲရွာခလဲမြို့ဟောင်းခလဲရွာကလေးအဲ့ဒီရွာရအဓိကရှောင်ကြရတယ်ရွာလုံးချွတ်နေပါပေါ့အခုကတော့အချို့တဝက်တော်တော်လေးများပြန်လာကြပြီအဲ့ဒီနေရာတွေဖောက်ထွင်းခံရတာတော့ဘာလို့အဲ့လိုမျိုးနေတော်တော်များများကြုံရတော့နောက်တိုက်ပွဲလည်းမဖြစ်နေတော့လေပြန်လာကြတယ်ဖောက်ထွင်းခံရတဲ့ရွာအဓိကခလဲတို့မြို့ဟောင်းတို့ကြတော့သူကစစ်ကောင်စီဝင်လာပြီးမှဖြစ်တယ်ပေါ့
အခုလိုကြားရင်စိတ်ကြီးဘက်ကအခြေအနေကိုမေးလိုက်ဖို့ VOA ကစစ်ကောင်စီဘက်ကိုဆက်သွယ်ခဲ့ပေမဲ့မရသေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူး။တိုင်းရင်းသတင်းတွေမှာတော့စစ်ကောင်စီရဲ့တပ်မ44လက်အောက်ခံချီလီတရင်ခလာယာနှစ်နဲ့လေကြားဆောင်တပ် BGF အမှတ်3.1တရင်တို့ကအင်အား100လောက်ခလဲကျေးရွာအတွင်းသို့ထိုးစစ်ဆင်လာရာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ဖော်ပြထားပါတယ်။လက်ရှိမှာတိုက်ပွဲတွေကြီးနေတဲ့ဆိုပေမဲ့လူလေးကျေးရွာတွေရှိတဲ့ဘက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့မကြမကြာပစ်ခတ်နေသလိုစီရင်တင်းမာနေတာကြောင့်ဒေသခံတွေသတိနဲ့သွာလာနေထိုင်နေရတဲ့အကြောင်းစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေတဦးကပြောပါတယ်
မင်းရတော့ရောက်ချင်းပြေးသွားတာဒါပေမဲ့ရေနော်ပြောမရဘူးမင်းညာလည်းတက်ကြတော့ကွာအဲ့ဒီစက်တင်ဘာ14ရက်နေ့မှာစားဖြစ်တာပေါ့ခလေရမှာစားဖြစ်တာပေါ့တခါတော့ကြာတယ်အခုတည်းကြီးလည်းနေကြီးကအများကြီးတစ်ချက်တစ်ချက်ကြာသေးတယ်ဒီရတယ်မတော့တင်းပါလေဆိုတော့ကစစ်ကြောင်းလည်းပြက်လာဒါမှလည်းဘယ်လိုပြောမလဲဒီချက်ကိုချက်လို့ပေါ့တရားမမြင်သွားတိကပတိဒီတိနဲ့ပဲရတာနေရာတော့နေရတာပေါ့
ဝီယော်ဒေတာမှာလက်ရှိစစ်ပြေးဒုက္ခသည်တွေ1000လောက်ရှိနေပြီးတော့ကျန်းမာရေးစောင့်ရှောက်မှုအားနည်းနေသလိုစားရေးတောင်ရေးစတဲ့အကူအညီအမျိုးမျိုးလိုအပ်နေကြတာလို့လည်းပြောပြပါဗျ။
စစ်ဆောင်လည်း1000ကျော်ဆိုတော့အကြီးပေါ်ခံအဝတ်ထည်တွေလက်ငယ်တွေနဲ့အမျိုးမျိုးရတယ်များဆိုတော့တစ်ခါရလိုအပ်တယ်စစ်ဆောင်ကများတယ်ဆိုတော့လိုအပ်ချက်ကတော့အများကြီးရှိနေတယ်
စစ်တပ်နဲ့ KNL PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းပြထန်ထန်ဖြစ်ခဲ့ပြီးနောက်ကြာရေးစိတ်ကြီးမျိုးတွေမှာနှစ်ဖက်အဖွဲ့အစည်းတွေကလမ်းဘတ်ဆက်သွယ်ရေးတားဆီးပိတ်ပင်တာတွေလုပ်တာကြောင့်စစ်ဘေးဒုက္ခသည်တွေအစားအသောက်နဲ့လိုအပ်တဲ့ပစ္စည်းတွေရရှိနိုင်ဖို့အခက်အခဲတွေဖြစ်နေကြပါတယ်ရှင်
ကင်းပြည်နယ်ကြာရေးစိတ်ကြီးမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အလိမ်မာကပြောပြခဲ့တာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ဒုအတန်စီစဉ်ကိုတင်ဆက်ပေးမှာပါ။မကွေးတိုင်းတဲကမင်းဘူးတရက်မင်းလာစတဲ့မျိုးတွေကပုဂ္ဂလိကပိုင်ရေနံတွင်းတွေကိုစစ်ကောင်စီအမိန့်နဲ့ဂျွန်လာတွေကပိတ်ထားရပါတယ်။ရေနံတွင်းတွေပိတ်ထားတဲ့အတွက်ဒီရေနံတွင်းတွေကိုမိခိုဝင်ငွေရှာနေရသူတွေဘလို့အခက်အခဲတွေကြုံနေရတယ်ဆိုတာကို Frontier မြန်မာရဲ့ဒုအတန်စီစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ။
အခုကရေနံကြီးပိတ်ထားရဲဆိုတော့ကျွန်တော်တို့ဘယ်လိုဖုံးတော့ခြေထောက်ကိုလက်တို့ရိုက်ချိုးတို့ကလက်တို့ပိတ်ထားတို့ဖြတ်သွားတာပေါ့
အခုမှတော့ဒီကောင်မှကျွန်တော်တတိယပဲကျွန်တော်လည်း
မကွေးတိုင်းမှာနေသူတွေဟာတောင်ယာစိုက်ပျိုးရေးဒါမှမဟုတ်ရေနံလုပ်ငန်းတွေလုပ်ပြီးအတန်းမွေးကြပါတယ်။ပြီးခဲ့တဲ့ဇွန်လအစပိုင်းလောက်မှာတော့စစ်တပ်အာဏာပိုင်တွေကတနိုင်တပိုင်လက်ရက်တွေနဲ့ရေနံတူးဖော်တာတွေကိုပိတ်ပင်လိုက်တဲ့အခါမှာတော့အလုလက်မဲ့၃သိန်းနီးပါးလောက်ဖြစ်သွားပြီးအကုန်အလဲလဲအပြူပြူဖြစ်ကုန်ပါတော့တယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Foundation Hero တွေကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Vice ကတင်တော့စောပွားခွားကရေးသားတင်ဆက်ပေးထားပါတယ်ရှင်။လုံခြုံရေးအခြေအနေကြောင့်နာမည်နဲ့အကန့်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ပို့ထုံးကသူ့အသက်15နှစ်အရွယ်ကလေးကမကွေးတိုင်းဒေသကရှင်နံမီမှာရေနံတွင်းတူးတဲ့အလုပ်ကိုလုပ်ကင်နေတာအခုဆိုရင်23နှစ်ကျော်ရှိပါပြီ။ကလေးဘွားတွေကလောက်ကင်လာတာကြောင့်ဒီအလုပ်ပဲလုပ်တတ်တယ်လို့ဒီရေနံမော်တစ်ခုတည်းကပဲသူတိတဲ့စားဝတ်နေရေးဖြင့်ရှင်းနေလေဖြစ်ပါတယ်။ကိုထွန်းကရေနံတွင်းတွေကျယ်ဝတဲ့တရက်မြို့စာတိဖြစ်ပါတယ်။ရေနံမော်ထဲမှာဆိုရင်အနည်းဆုံးတစ်နှစ်1000ခွဲ2000လောက်ဝင်ငွေရှာလို့ရနိုင်တာကြောင့်မိဘတွေလောက်ကင်ခဲ့တဲ့တောင်တူလုပ်ငန်းကိုလောက်ကင်ပို့တော့တခါမှသူစိတ်မကူးခဲ့ဘူးပါဘူး။ဒါပေမဲ့ပြီးခဲ့တဲ့ဇော်လအစောပိုင်းမှာတော့အာနာသိန်းစစ်တပ်ကမကွေးတိုင်းကမင်းလာနဲ့တရက်မြို့မှာရှိတဲ့ပုပ်ပလိကပိုင်ရှင်နမော်တွေကိုချက်ချင်းပိတ်သိမ်းဖို့ကြေညာခဲ့ပါတယ်။အဲ့ဒီနောက်ဆက်တွဲအဖြစ်ကိုထွန်းအပါဝင်တိမ့်နဲ့ခြေတဲ့ရေနံလုံသားတော်တော်များများဟာအလုလက်မဲ့ဖြစ်သွားကြပြီးစားဝတ်နေရအတွက်ရုန်းကန်နေကြရပါတယ်။အခုကရေနံကြ
ီးပိတ်ထားရဲဆိုတော့ကျွန်တော်တို့ဘယ်လိုခေါင်းလို့ခြေထောက်ကိုလက်တို့ရိုက်ချိုးသလိုကသတ်ကိုပိတ်ထားသလိုဖြစ်သွားတာပေါ့လှုပ်လို့ရှားလို့မရတို့ကိုင်းတော့ဖြစ်ပေါ့နော်အဲဒီတော့ဝင်ဝင်ရလည်းမရှိကျွန်တော်တို့ဆိုလို့ချင်းကျွန်တော်တို့ဆိုလို့ချင်းကျွန်တော်ဆိုလာ3လကြီးကျွန်တော်ဘောက်ကင်ထိုင်နေတယ်တကယ်ပါဝင်ဒီလိုပဲပေါ့ဗျာကိုကဟိုမရှိစီရလေးကြောင်းပြောင်းချာစရတာပေါ့
အခုတော့ကိုထုံးတယောက်လက်လုံလက်စားအဖြစ်အထုတ်ထမ်းပေးရတဲ့အငားလိုက်အလုပ်ကိုလုပ်ကင်နေရပါတယ်ဒါပေမဲ့တနေ့မှလောအားက900တထောင်သာရပြီဒီဝင်ငွေကထမင်းမငတ်ယုံတော့တာစတုံနိုင်ပါတယ်။ဒါအပြင်ကိုထွန်းကသူ့မိဘနဲ့အမျိုးသမီးကိုလည်းထောက်ပံ့နေရပါသေးတယ်။ကိုထွန်းအတွက်အလုပ်တစ်ခုလုပ်နေနိုင်သေးတယ်ဆိုပေမဲ့သူ့အိမ်နဲ့သူ့ကျင်လေခေရာရေနံမော်ဝင်းကျင်တစ်ခုကိုတော့ဆုံးရှုံးခဲ့ရပါပြီ။တကယ်တော့ရေနံလှုပ်သားတော်တော်များများကရေနံတူးတဲ့တွင်နာမှာတဲတွေထိုးပြီးမိသားစုတွေနဲ့အတူနေထိုင်ကြရပါသားသမီးတွေဆိုရင်လေမော်တွင်းနဲ့နီးဆက်ရာចောင်းတွေမှာထားကြတာပါအခုအချိန်မှာတော့ကိုထုံးနဲ့သူ့အမျိုးသမီးတို့ဟာပတိန်မုံရွာကားလမ်းဘေးမှာတဲထိုးပြီးနေထိုင်နေကြရပါတယ
်အခုလိုတင်းလိုက်တော့ဟိုရှေ့ရပြောင်းကဇယိတ်ဒေဟာတွေနဲ့ဒီလိုဒီသားသူစောင့်ဝနေရတွေနဲ့မပြောမပြတဲ့အောင်ကိုဒုက္ခရောက်ကြတယ်အဲ့ဒါကိုဒီတိုင်းမှာတော့ကိုတယောက်တည်းနေမဟုတ်ပါဘူးဒီတိုင်းဘာလို့ဆိုတော့ဒီရာနေ6ဆက်တည်းဆိုတော့အဲ့ဒီမော်လေးပဲအကူနေရတာဗျာ
အမှန်တကယ်တော့ရေနံပိတ်သိမ်းလို့ဒုက္ခရောက်နေသူတွေထဲမှာရေနံလုံသားတွေအပြင်ရေနံမြေကိုအမိပြုတ်ပြီးစီးပွားရှာနေရတဲ့အနီးပတ်ဝန်းကျင်ရွာတွေကဒေသခံတွေလည်းပါပါတယ်။ဥပမာရေနံမြေအနီးကျေးရွာတွေကကုန်စုံဆိုင်စားတောက်ဆိုင်တွေဈေးတယ်တွေတန်တူတန်ဆောက်ကောက်သူတွေနဲ့ရေနံတူးတဲ့ဆက်ပစ္စည်းတွေတည်ယူဖို့နေစားအငားလိုက်သူတွေလည်းပါပါတယ်။ရေနံတွင်းတွေပိတ်သိမ်းရမှုကရေနံမော်တွေကိုအမိခိုးနေကြတယ်ဘဝအလုံးကိုပြက်စီးစေပါဘီလူငယ်အများစုဟာလည်းရှိရာလေးတွေပေါင်နေရောင်းချပြီးပြည်ပကိုခတ်ကုန်ကြပြီလို့ရေနံမော်အနည်းဆိုင်ဖွင့်ထားတဲ့ပိုင်ရှင်ဦးကလည်းအခြေအနေတွေကိုပြောပြပါတယ
်အခုမှတော့ဒီကောင်မှကျွန်တော်တတိယပဲကျွန်တော်လည်းဟောအခုကကျွန်တော်ကတော့တတိယလို့ဒီလိုပဲလုပ်ခဲ့တာနှစ်ချိုးလိုက်ပေါ့အခုကရှိရအောင်လုပ်ပေါ့ဒါပဲကြီးတယ်
ရေနံလုပ်ငန်းတွေပိတ်သိမ်းခံရတာမကွေးတိုင်းတစ်ခုတည်းတည်းမဟုတ်ပါဘူးမေလအတွင်းကအေရာဝတီတိုင်းပဲခူးတိုင်းမကွေးတိုင်းမန္တလေးတိုင်းနဲ့စကိုင်းတိုင်းအတွင်းကရေနံချက်ချင်းလုပ်ငန်းအလုံးကိုပိတ်သိမ်းရမယ်လို့အမိန့်ထုတ်ခဲ့ပြီးရေနံထုတ်လုပ်ခွင့်နဲ့တည်ယူပို့ဆောင်ခွင့်ကိုရှုတ်သိမ်းခဲ့ပါတယ်ဦးစောအောင်ကရေနံလုပ်ငန်းလုပ်ကင်နေတာအနည်း30ကျော်ရှိပါပြီ ဦးစောအောင်ပြောပြချက်အရာရွှေတွင်းတွေနဲ့ငါးဖန့်လုပ်ငန်းတွေအပါအဝင်စီးပွားရေးလုပ်ငန်းအများပြားဟာရေနံတွင်းတွေနဲ့ချက်ဖို့ကထုတ်တဲ့ဈေးတက်တာတဲ့ဒီဇယ်တွေကိုအသုံးပြုခဲ့ကြတာဖြစ်ပါတယ်။အခုတော့ဒီလုပ်ငန်းတွေအပေါ်မှီခိုနေသူတွေအများကြီးကိုတိုက်ရိုက်ထိခိုက်စေခဲ့တယ်လို့အခုလိုပိတ်သိမ်းမှုတွေကြောင့်စီးပွားရေးအပေါ်ဆိုးဆိုးဝါးဝါထိခိုက်လိမ့်မယ်လို့သူကဆိုပါတယ်။
အဲ့ဒီပုံမှာမီးပြူပြီးတော့နေတဲ့လုံသားတွေက၅သိန်းတော့စုံလုံးတစ်နိုင်ငံတွေတက်သူဒီမုံလာချက်ပေါ်လို့ဘာလို့တဲ့နဲ့ကံငင်းဘက်ကချက်ပေါ်လို့အားလုံးနဲ့ average လို့မဆိုရင်တော့၁၀သိန်းချိုချိုလုံသားကဒီနေ့ဒီနေ့လည်းအတွင်းပေါ်မီးပြည့်ဟောပေါ်လူကြီးတွေ၁၀သိန်းနဲ့အထက်ပဲရှိညောင်ကြံနဲ့ချက်ပေါ်မန်းလေးချက်ပေါ်ဘောကလေးတိုင်းမှာရှိတဲ့ချက်ပေါ်တခိုင်းတိုင်းထဲမှာရှိတဲ့ချက်ပေါ်အဲ့ချက်ပေါ်တွေရောဒီနေ့မော်ရီကိုအားလုံးစုစုပေါင်းပေါင်းလိုက်မယ်ဆိုတော့ဘောက်ကီကြည့်ကြတော့နိုင်လို့ဆိုရင်ဒီရေနံလုပ်ငန်းမရှိတဲ့အတွက်မြန်မာနိုင်ငံရဲ့စီးပွားရေးကအနည်းဆုံး30ရာခိုင်နှုန်းတောက်ပြီးကျသွားနိုင်တယ
်စစ်ကောင်စီဘက်ကတော့ရေနံတွင်းတွေပိတ်သိမ်းကြတာနဲ့ပတ်သက်ပြီးဘာအကြောင်းပြချက်မှပြောဆိုတာမျိုးမရှိပါဘူးဒါပေမဲ့လူအများစုကတော့ရေနံလုပ်ငန်းတွေဟာဒေသခံတော်လှန်ရေးအင်အားစုတွေအတွက်အထောက်အပံ့ဖြစ်နိုင်တဲ့အတွက်ပိတ်သိမ်းဖို့ကြိုးစားနေကြတာဖြစ်တယ်လို့ယုံကြည်ကြပါတယ်မကွေးတိုင်းအတွင်းမှာလဲစစ်ကောင်စီကိုအပြင်းအထန်ခုခံတိုက်ခိုက်မှုတွေရှိနေစေပါအချို့အခြေအနေတွင်ပိုင်ရှင်တွေဟာစစ်ကောင်စီခန့်အာဏာပိုင်တွေအစားဒေသတွင်ပြည်သူကာကွယ်တပ်ဖွဲ့တွေကိုအခွန်ဆောင်နေလို့သတင်းတွေထွက်နေတာတွေရှိပါတယ်ဒါရီအပေါ်လက်တော့ပြန်အပြစ်ပေးတဲ့ပုံစံမျိုးနဲ့စစ်ကောင်စီတပ်သားတွေကလွန်ခဲ့တဲ့နှစ်ကမကွေးနယ်စကိုင်းတိုင်းအတွင်းကရေနံတွင်းယာနဲ့ချီကိုပိတ်မထားမီးရှို့ဖျက်ဆီးခဲ့တာတွေရှိခဲ့ပါတယ်မကွေးတိုင်းအတွင်းကပြည်သူ့ကာကွယ်တပ်ဖွဲ့တစ်ခုရဲ့တာဝန်ခံဖြစ်တဲ့ကိုစော်မင်းကတော့ရေနံတွင်းလုပ်ငန်းပိုင်ရှင်တွေကတော့ PDF တပ်ဖွဲ့တွေစီကိုအခွန်ပေးနေတယ်လို့ဒုအတန်ကိုအတည်ပြုပြောဆိုပါတယ်။ဒါပေမဲ့လည်းပကဖပအဖအားကောင်းတဲ့နေမျိုးတွေကအချို့ရေနံလုပ်ငန်းတွေကတော့ဆက်လက်လဲပတ်နေဆဲဖြစ်တယ်လို့သူကပြောပါတယ်။အခုလိုရေနံမြေတွေပိတ်သိမ်းလို့ရေနံလုပ်သားတွေအခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတဲ့အပေါ်များစွာစိတ်မကောင်းဖြစ်ရတယ်လို့လည်းဆိုပါတယ်။
ဟုတ်ကဲ့ဒီရေနံမြေပေါ်မှာဈေးကုန်တွေရေနံမြေလုံသားတွေအတွက်ကတော့ဒီလေးတွေပေါ်မှာမြေကုန်တွေရေနံမြေလုံသားတွေအတွက်ကတော့စာဝတ်နေကြီးနဲ့ဒီလိုရှိတဲ့အကြက်တဲ့ကာလမှာတော့ခိလိုက်တော့တော့အမှန်တကယ်အဲ့ဒီကတော့ဒီလိုပဝေးတက်တဲ့ကြားတော့တော့ပေါင်းပြရတော့ဒီအချက်မှရှိရအတွက်ကကျွန်တော်တို့ကလုံးဝလုံးမရှိဘူးဟုတ်ပါတော့ဒီတမန်ကြီးနဲ့ပေါ်လို့ဟာမျိုးမှဆိုရင်ဒါစက်ကောင်ကြီးရဲ့တကယ်ကိုကျွန်တော်တို့ဒီမြိုင်ဆက်မှာကျွန်တော်ရမ်းပဲဒီမှာရောစက်ကောင်ကြီးနဲ့ပေါင်းလုံးနေတဲ့ဒီလိုရေနံမြေလုံသားတွေအဲ့ဘက်ကိုရောက်လာတာရှိတယ်ဆိုင်တော့မကောင်းဘူးဗျာမကောင်းဘူးကွင့်ရတာတကယ်သူက PDF ကဝင်လို့ပြရတဲ့ဖြစ်တယ်စကောင်းစီအနေနဲ့တော့သူတို့နဲ့ဘလူးပဲဘလူးနဲ့ပတ်သက်တဲ့ဘလူးရဲ့ဒီသူတို့ကကိုကျော်ရှိသွားသူတို့ကတိရတယ်လားသူတိုင်းတယ်သူကကိုကျော်ရှိသွားတိရတယ်မဆိုသူကစကောင်းစီကဘလူးမျက်နှာမှာမရှိဘူ
းဒါပေမဲ့လူတိုင်းကတော့ထိတ်တိုက်ရန်ဆိုင်တာတွေမလုပ်ရသေးဒီလိုပိတ်သိမ်းမှုကိုလက်မခံဘူးဆိုတဲ့သဘောမျိုးတွေလည်းရှိနေပါတယ်အချို့တွေဟာစားဝတ်နေရေးခက်ခဲမှုတွေကြောင့်ရင်းနှံမြေမှာခိုးခတ်ကြတာတွေရှိလာပါတယ်။ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်လောက်မှာတရက်မြို့နယ်မှာမော်ရဲမဝင်ရားလို့တားမြစ်ထားတာကိုဝင်ရောက်တဲ့အတွက်လက်ရက်တွင်ဥပဒေပုံမှား19နဲ့လူ34ဦးတရားစွဲဆိုခံထားပါတယ်။ပြီးခဲ့တဲ့ဇော်လလကုန်ပိုင်လောက်တုန်းကတော့ရင်းနှံမြေလုပ်ငန်းလုပ်ကင်သူတွေရဲ့ရင်းနှံမြေအပေါ်အမိပြုတ်နေတဲ့ပြည်သူ1000လောက်ဟာရင်းနှံတွင်းကိုပြန်ဖွင့်ပေးဖို့အာဏာသိမ်းစစ်တပ်ခေါင်းဆောင်စီကိုအတနာခံစားတင်ထားတယ်လို့သိရပြီးအခုရပိုင်းအတွင်းရေနံမြေတလခခွင်ပေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတယ်လို့ဆိုပါတယ်ဒီသတင်းတွေထွက်ပေါ်လာတာဟာရေနံမြေလုပ်ငန်းအချို့မှာအာဏာသိမ်းစရက်နဲ့ပတ်သက်သူတွေလည်းပါတာဖြစ်လို့သူတို့အချင်းချင်းညှိနှိုင်းရင်တော့ရေနံမြေပြန်ဖွင့်လာနိုင်တယ်ဆိုတဲ့ဩလာဟာလာပုံစံမျိုးအ ਨੇ ဆုံးတော့မျောလင်းလို့ရနိုင်တယ်ဆိုတဲ့ပုံစံမျိုးနဲ့ထင်ကြီးအဖြစ်သုံးသပ်မှုတွေလည်းရှိနေပါတယ်ကိုထွန်းအတွက်တော့ဘလို့အရာကားမှအကူအညီမဖြစ်စီပါဘူး။သူအလုလုခဲ့တဲ့ရေနံမော်နဲ့အနီးပတ်လေကအင်တွေမီးရှို့ဖျက်ဆီးခံလိုက်ရပါပြီ။လက်ရှိမှာကားလက်နှစ်ဖေးတဲထိုးနေထိုင်နေရပြီးသူ့ဘဝရှေ့ရေးအတွက်ဘလို့လောက်ကင်စားတောက်ရမလဲဆိုတာတွေးတောရင်မော်နေရတယ်လို့သူကြုံခဲ့ရတဲ့မတရားမှုအတွက်ခံပြင်းဒေါသထွက်နေရပါတယ
်။တော်တော်လေးကိုခံပြင်းလဲပေါ့ကျွန်တော်တကြီးတယောက်တည်းမဟုတ်ဘူးအကုန်လုံးကအဲ့လိုတော်တော်လေးခံရင်းတယ်အခုကဘာလို့လဲကျွန်တော်တို့တော်တယ်လေးလို့ပြောမှဆင်းလို့ရှင်ရင်းရင်းကြီးရင်းရနေတာပေါ့ဗျာဒီရင်းနှလုံးဟိုမော်ကြီးရှိရတဲ့ကနေ ဒီရနမောကြီးကိုပိတ်လိုက်တော့ဟိုဒေါသထွက်တာပေါ့အဲ့အတိုင်းတည်းအောင်ထွက်ကုန်ကြတာပေါ့ဗျာ
ဒို့တန်ရဲ့ဒီတပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးရတွေကိုလည်းကြိုဆိုပါတယ်ရှင်။နောက်တစ်ပတ်ထုတ်လွှင့်မယ့်ဒို့တန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒို့တန်စီစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။ဗီဒီယိုကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုညဆယ်နာရီတိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခြားနိုင်ငံရေးစီစဉ်ကိုမကြာခင်မှာထုတ်လွှင့်သွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကွာအစည်းအဝေးကိုထုတ်လွှင့်ပေးမှာပါ။သတင်းမားတွေဖြန့်ပြီးတော့လောလောဆော်ဖော်ပြခွင့်နဲ့ပဲကျင်းသွားအောင်တရုတ်နိုင်ငံကဒေါ်လာဘီလီယံချီပြီးတော့အသုံးပြုလှုပ်ဆောင်နေတယ်လို့စက်တင်ဘာ28ရက်မှာထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အစင်ခန်းစာကဆိုပါတယ်။သတင်းမှန်တွေဟာဒီမိုကရေစီလူခွင့်အတွက်ဘာကြောင့်အရေးကြီးလဲဆိုတာကို VOA ဝိုင်းတော်သားဟောင်းဦးကျော်သိန်းနဲ့ဦးတမောင်တန်းကမေလာကဆွေးနွေးခဲ့တာကိုပြန်လည်တင်ပြလိုက်ပါတယ်ခင်ဗျာ။
ကျွန်တော်တို့မေလ3ရက်နေ့ကကမ္ဘာတရေလွန်လပ်ခွင့်နေ့ဖြစ်ပါတယ်။ဒါကြောင့်မို့ဒီပတ်ကျွန်တော်အစီအစဉ်မှာဒီမိုကရေစီပဋိပက္ခတဲ့တရေအကြောင်းလေးကိုပြောချင်ပါတယ်။ဒီပတ်ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဒီနောက်ကဗျူရီရဲ့ဝိုင်းတော်သားယောက်လည်းဖြစ်ပြီးအခုအွန်လိုင်းကွန်ရှင်တဝူဖြစ်တဲ့ကိုကျော်ကျော်သိန်းဖြစ်ပါတယ်။မင်္ဂလာပါကိုကျော်ကျော်သိန်းကြီး
။မင်္ဂလာပါဦးတမောင်သိန်းကြီးတွေ့ရတာဝမ်းသာပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီမိုကရေစီအကြောင်းပြောကြတဲ့အခါမှာ informed citizen နော်မြန်မာလူတော့သတင်းချက်လက်တွေသိနာလေတဲ့နိုင်ငံသားလို့ပြောရမှာပေါ့နော်ဒီအကြောင်းလေးကပြောလို့ပြောတာရှိပါတယ်ဆိုတော့ဒီမိုကရေစီစနစ်မှာဒီလိုနိုင်ငံသားတွေကတော်တော်အရေးကြီးပါတယ်ပဋိပက္ခတွေနဲ့အာဏာရှင်စနစ်အောက်မှာကောသတင်းချက်လက်တွေသိနာလေတဲ့နိုင်ငံသားကအရေးကြီးသလားအရေးကြီးတယ်ဆိုရင်ကောဘာကြောင့်အရေးကြီးတယ်လဲ
ဟုတ်ကဲ့ပါဦးတမောင်သားကြီးကျွန်တော်အမြင်အရဆိုရင်တော့မြန်မာနိုင်ငံရဲ့အခုလိုအခြေအနေမျိုးမှာ informed citizen တွေဖြစ်ဖို့ပို့လို့တော့မှအရေးကြီးပါသေးတယ် informed citizen တွေပို့ဖြစ်ဖို့လိုပါတယ်ဟလာအကြောင်းတစ်ခုကပါလဲဆိုတော့တစ်ဖက်မှာကျွန်တော်တို့တည်င်းမှားတွေတခါလောက်ကြံတည်င်းတွေပေါ့နော်အဲ့ဒါတွေကိုအုံနဲ့ကျင်းနဲ့အလုံးအရင်းနဲ့ဖြတ်နေတာတွေကအရှိန်အဟုန်နဲ့ကိုရှိနေတာကအကြောင်းတစ်ကြောင်းဖြစ်ပါတယ်နောက်တစ်ခါမှကြတော့လဲပဲဟလာတဆိုင်ရာကုဒေတာမှာဘာတွေဖြစ်နေတယ်လဲတခြားဒေတာတွေမှာဘာတွေဖြစ်နေတယ်လဲနိုင်ငံတော်မှာဘာတွေဖြစ်နေတယ်လဲစတာတွေကိုအခြေအနေမှန်ဖြစ်ပြမှန်အချက်လက်အမှန်အတိုင်းသိချာသိထားဖို့အရေးကြီးပါတယ်ကို့မှာတည်င်းအချက်လက်တွေအခြေအနေတွေကိုသိရှိထားမှသိသိချာချာဆုံးဖြတ်နိုင်မှာဖြစ်ပါတယ်ဒါမှသာလျှင်ကိုက inform citizen ဖြစ်မှာပေါ့နော်ကိုတိုင်းကြီးရဲ့အရေးကြီးတဲ့ကိစ္စတွေကပေါ့ဆုံးဖြတ်နိုင်ဖြစ်မှာပေါ့ကျွန်တော်ဒီ2022ဒီဇင်ဘာလတုန်းကInternational Media Support ဘော IMS ဘွဲကထုတ်တဲ့စစ်တမ်းတစ်ခုမှာအဲ့ဒီမှာစစ်တမ်းမှာပါတဲ့လူတွေပြောထားတာကိုကျွန်တော်စင်ကာပူထဲမှာထည့်ရထားတာဖတ်လိုက်ရပါတယ်။အဲ့ဒီမှာသူတို့ပြောထားတာလေကျွန်တော်နမူနာပြောပြခြင်းပါတယ်။တယောက်ကဘာပြောသလဲဆိုတော့တည်င်းဆိုတာကသူတို့အတွက်တည်ရေးရှင်ရေးကိစ္စပါပဲတဲ့။တည်င်းဟာသူတို့အသက်ရှင်လူမျိုးခုအတွက်အထောက်အကူဖြစ်စေပါတယ်တဲ့။ဒါတကူ။နောက်တယောက်ကကြတော့တည်င်းသည်တယောက်ယောက်ရဲ့ဘေးကင်းလုံခြုံရေးနဲ့ထပ်တူကြပါတယ်တဲ့။တရင်ကနေပြီးတော့ဟလာတခုခုဖြစ်လာတော့မယ်ဆိုရင်ကြိုတင်ပြင်ဆင်ထားဖို့အတွက်သိရနိုင်ပါလေတဲ့နောက်တစ်ယောက်ကကြတော့သူကဟလာလုံခြုံရေးတနေရာကတနေရာပြီးတော့ရွှေ့ပြောင်းနေရတာအဲ့တော့သူဇာတိမျိုးပေါ့သူမျိုးမှာဘာတွေဖြစ်နေတယ်လဲဟလာသူမိသားစုဘယ်လိုအခြေအနေရှိတယ်လဲဆိုတော့ကိုတရင်တွေကနေတစင်သူကသိအောင်လုပ်ပါတယ်တခါသူကတရင်ဆိုတော့ကိုတရင်ချက်လက်ဆိုတော့ကိုသူကဟလာတိုက်ခိုက်တဲ့တိုက်ပွဲတွေအကြောင်းတကားစစ်ကြောရေးပေါ့ဗျာဒါရိုင်းနဲ့ပတ်သက်ပြီးတော့စစ်စေးမင်းများနဲ့အကြောင်းပြီးတော့နိုင်ငံရေးဒါရိုင်းကိုသူကတည်င်းလို့သတ်မှတ်တယ်လို့ပြောထားပါဆိုတော့ဒီဟာတွေကိုကြည့်ရင်ဒီလက်ရှိမြန်မာနိုင်ငံပြည်ပကကာလမှာဟလာတည်င်းတွေကိုတိဖို့ဟလာအခြေအနေမှန်တွေကိုတိဖို့ဘလောက်ရေးကြီးတယ်ဆိုတာအင်မတန်ပေါ်လွင်ပါတယ်ထင်ရှားပါတယ်ဒါကကျွန်တော်အခုပြောသွားတာကပြည်ပကလိုနိုင်ငံရေးလိုနဲ့ပတ်သက်တာပဲရှိပါသေးတယ်ဂျန်နဲ့ဂျမ်းမာရေးစီးပွားရေးမိုးလေဝသစတဲ့နဲ့ပတ်သက်ပြီးတော့လေတည်င်းချက်လက်အမှန်တွေကိုတိမှာဆုံးဖြတ်ချက်အမှန်ကိုရွေးချက်စဉ်းစားဆုံးဖြတ်နိုင်ပါပါခင်ဗျာ
ကျော်ကျော်သိန်းပြောသွားသလိုကိုယ့်ရဲ့လုံခြုံရေးအတွက်လည်းဒါတော်တော်ကြီးကြီးယူဆိုင်နေရတဲ့အချိန်ပေါ့ဒီလိုအချိန်မှာပုံမှန်သတင်းမီဒီယာကြီးတွေအနေနဲ့ပေါ့နော်ဒီမြေပြင်အခြေအနေနဲ့အညီတုံ့ပြန်နိုင်စွာရှိမှာမလားအဲ့ဒီလိုအချိန်နေမှာကောလူမှုမီဒီယာတွေရဲ့သတင်းခန့်ခန္ဓာကဘယ်လိုရှိနိုင်လဲ
ဟောနှစ်ပိုင်းပေါ့နော်သတင်းမီဒီယာကြီးပုံမှန် တုတ်ပြန်နိုင်လားလူမှုမီဒီယာတွေရဲ့ကန့်ကန့်တာဘယ်လိုရှိမလဲဆိုကျွန်တော်နှစ်ပိုင်းခွဲပြောရမယ်ထင်ပါတယ်။တစ်ခုကဘာလဲဆိုတော့လက်ရှိအချိန်ရောက်မှာပုံမှန်သတင်းမီဒီယာကြီးတွေနဲ့လိုအပ်ကန်ရတာအများကြီးခက်ခဲရှိပါတယ်။ဆိုတော့ကျွန်တော်ဒီနေရာမှာတစ်ခုပြောချင်တာကတော့အဲ့ဒီအချိန်ဒီအောက်မှာကိုပဲလူလူတွေနဲ့သတင်းတွေအဖြစ်ပြက်တွေကိုအမှန်တိုင်းသိရှိအောင်စူးစမ်းပြီးတော့တင်ဆက်နေတဲ့သတင်းမီဒီယာတွေနဲ့သတင်းမီဒီယာသမားသတင်းတောက်တွေကိုကျွန်တော်အထူးပဲကြည့်ကြည့်လို့ပါတယ်။တို့ကခက်ခဲမျိုးကြားဖန်ဆင်းနိုင်ခံရနိုင်တယ်နှိမ့်ဆက်နိုင်ခံရနိုင်နောက်ဆိုအသက်သေဆုံးခံရနိုင်တဲ့အထီကိုကြုံနေရတဲ့အချိန်ဒီအောက်မှာလုပ်နေကြတာပါ။တို့ကစစ်တပ်ကဗျာသတင်းမီဒီယာသမားဆိုရင်တို့ကရန်သူလို့သဘောထားတာအကြာပွေစစ်စစ်နေမြန်ဖန်ဆင်းကြိုက်နဲ့တခါအဲ့လိုပဲအသက်ဆုံးရှုံးရတဲ့လူတွေရှိတယ်ဆိုတော့တရင်တော့အလုတ်ကဒီနှစ်ခေတ်မှာ impact and energy ကြီးတဲ့အလုတ်ပါဆိုတော့အဲ့ဒီအချိန်ဒီအောက်မှာဒရင်းမီဒီယာကြီးတွေနဲ့မြန်မာနိုင်ငံရဲ့ဒေတာအသီးအသီးမှာတို့ဒီနောက်တွေမထားနိုင်ပါဘူးမထားနိုင်တဲ့ခါကျတော့မြေပြင်အချိန်ဒီအမှန်တိုင်းကိုတရင်ရယူဖို့အတွက် impact ခက်ခဲပါတယ်အဲ့ဒီဂျားတွေကပဲတို့စူးစမ်းပြီးတော့လုပ်နေကြတာပါအဲ့ဒါကြောင့်မို့လို့တစ်ဖက်မှာဒီလူလူသတင်းစာဆရာပဲခေါ်ခေါ်ပြည်သူပြည်သားသတင်းသမားပဲခေါ်ခေါ်စသည်အားဖြင့် citizen journalist တွေရဲ့အခန့်ကဏ္ဍကတိတ်ကိုရေးကြည့်လာပါတယ်တချို့မြေပြင်အချိန်ဒီတွေဆိုရင်citizen journalist တွေကိုအားကိုးပြီးတော့သတင်းမီဒီယာကြီးတွေကတင်ဆက်နေကြရတာပါဆိုတော့ပြန်ပြီးတော့ဟလာစစ်စစ်ကြရတာတော့ရှိတာပေါ့ဒါကြောင့်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန့်ကဏ္ဍဒီချိန်မျိုးမှာပိုပြီးရေးကြီးပါတယ်အဲ့ဒါကိုကျွန်တော်အထူးသတိပြုစေချင်ပါတယ်ခင်ဗျဆိုတော့နောက်ဦးမောင်နိုင်ရဲ့နောက်မေးခွန်းတစ်ပိုင်းကတော့လူမှုမီဒီယာတွေရဲ့အခန့်ကဏ္ဍပေါ့နော်
ဟုတ်ကဲ့
လူမှုမီဒီယာရဲ့အခန့်ကဏ္ဍကမြန်မာနိုင်ငံနိုင်ငံမျိုးမှာလူလူသတင်းကြားယူနိုင်ခွင့်ပဲတိတ်ကိုအရေးပါပါတယ်ခုနပြောတဲ့ IMS စစ်တမ်းမှာကိုပဲသူတို့စစ်တမ်းကောက်တဲ့ data 6ခုလုံးမှာFacebook ပေါ့ဗျာ Facebook ကမြန်မာနိုင်ငံမှာအတွင်ကျဆုံးလူမှုမီဒီယာစစ်တမ်း6ခုစလုံးမှာ Facebook ကအဲ့ဒီဒေတာကလူတွေရဲ့သတင်းရတဲ့သတင်းရယူပဲအဓိကအရင်အမြင့်နေနဲ့ရှိနေတယ်။ဒါပေမဲ့ Facebook ပေါ့ဗျာလူမှုမီဒီယာတွေဆိုတာကသူကသတင်းဌာနတွေမဟုတ်ဘူး။ဟလာသတင်းဌာနတွေကနေပြီးတော့သူတို့တင်ဆက်တဲ့သတင်းတွေလူတွေစီကိုပို့ပြီးတော့ကြည်ကြည်ပြင်းပြင်းရောက်နိုင်အောင်လို့လူမှုမီဒီယာတွေကိုသူတို့ကနီလန်တစ်ခုအနေနဲ့အသုံးပြုလာ။ဆိုတော့သတင်းဌာနတွေကတင်တဲ့သတင်းတွေကတော့စစ်စစ်ပြီးသားဖြစ်တဲ့အတွက်ဒါအတန်အသင့်ကျွန်တော်တို့ကဒါအားကိုးလို့ရတယ်ယုံကြည်လို့ရတယ်သိချလို့ရတယ်။ဒါပေမဲ့လူမှုမီဒီယာမှာကလူတိုင်းသတင်းသမားဖြစ်နိုင်ဘာမှစစ်စစ်ဆရာမလိုပဲနဲ့အတီးကျူဆရာမလိုပဲနဲ့ကောက်တင်လိုက်လို့ရဆိုတော့တင်တဲ့လူကိုကျွန်တော်တို့ကတော့ပိတ်လို့မရဘူးအဲ့တော့တုံးဆွဲသူတွေကိုယ်တိုင်ကဂရိထားဖို့လိုတယ်ဟလာတင်တဲ့သတင်းကိုစမ်းစစ်ဖို့လိုတယ်ဒီဥစားကဟိုဤမိုးဤမှိုင်းတယ်သူပြတော့ share လုပ်တယ် like လုပ်တယ်ပေါ့ဗျာဒါ comment ရေးတယ်ပေါ့ဒါတွေပေါ်မှာအထူးဂရိထားဖို့လိုပါတယ်ဆိုတော့လူမှုမီဒီယာတွေအခက်အခဲနာဘယ်နေရာမှာရှိတယ်လဲဆိုရင်မြန်မာနိုင်ငံမျိုးတို့ကတိတ်ကိုရေးပါတဲ့နေရာမှာရှိပါတယ်အထူးသတိပြုစေချင်တာကတုံးတိုင်းရင်စေးပါမတုံးတိုင်းရင်ဘေးဖြစ်နိုင်ပါတယ်
ဟုတ်ကဲ့ကျွန်တော်တို့ဒီတဘာဝဘေးအန္တရာယ်မှာလဲအာလီဝါနင်းစနစ်တို့ခေါ်တယ်ပေါ့နော်ကျိုတင်သတိပေးတဲ့စနစ်တွေเนาะဒါသတင်းဖလှယ်တဲ့စနစ်တွေရှိတယ်เนาะဒီပဋိပက္ခအခြေအနေမှာလဲဒီဒေတာကံသတင်းအဖွဲ့ကြီးဟာအဲ့ဒီလိုသဘောများဆောင်လာသလားဟိုဟိုကြောကြောသိအနေနဲ့လူမှုမီဒီယာတွေကိုကြည့်တဲ့အခါဘယ်လိုတွေ့ရလဲ
အာလီဝါနင်းစနစ်လို့ဟာမျိုးကတော့ဟိုသူတို့ကဒီအတိုင်းယူရခြင်းနဲ့လုပ်တာမျိုးတော့ဟုတ်ချင်မှာဟုတ်မှာပေါ့နော်ဒါပေမဲ့လူမှုမီဒီယာမှာအလားလူတွေရေးနေကြတာပြောနေကြတာအလားသတင်းတွေတင်နေကြတာကိုကြည့်ရင်ကျွန်တော်တို့ကတတိုင်းပြည်လုံးရဲ့အခြေအနေပဲဖြစ်ဖြစ်သက်ဆိုင်ရာဒေတာတစ်ခုရဲ့အခြေအနေပဲဖြစ်ဖြစ်လက်ရှိတီယာပေါ့လက်ရှိတီယာကဘယ်လိုတည်နေတယ်လဲလက်ရှိအခြေအနေကဘယ်လိုရှိနေတယ်လဲရှေ့မှာဘယ်လိုဖြစ်လာနိုင်တယ်ဆိုတာကိုတည်တည်ချာချာလိုက်ပြီးတော့စစ်စစ်ကြည့်မယ်ဆိုရင်ကျွန်တော်တို့ခံမှန်းနိုင်တယ်သိနိုင်တယ်ဒါကိုပဲခုနဥဒမုံတန်းပြောသလိုတင်ကျူတတိပေးကြလို့ Hollywood in system လို့ပြောကြတယ်ပြောလို့ရတာပေါ့နော်တိတိကျကျကြီးတော့ဒီလိုမျိုးတော့လုပ်နေတာတော့မရှိဘူးသို့တော့တိတိကျကျစစ်စစ်မှုမှုလိုက်ကြည့်ခြင်းအားဖြင့်ဟလာဒေတာတစ်ခုရဲ့အခြေအနေကိုဂျေဖန်တန်ဖန်အနည်းဆုံးသိရှိနိုင်တယ်ဒီတဲ့ပို့ပြီးတော့လည်းတိတိကျကျသိရှိနိုင်ရင်တစ်ဖက်ကနေပြီးတော့ဘယ်လိုတုံ့ပြန်လှုပ်ဆောင်တင်တယ်လဲဆိုတဲ့လှုပ်ဆောင်ဖို့ကွတ်တုတ်ကိုရွေးချယ်လို့ရနိုင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
နောက်ဆုံးမိန့်ခွန်းလေးပေါ့နော်အဲကျွန်တော်တို့လုံခြုံရေးအတွက်အသုံးချတာလည်းရှိလာပြီဆိုတဲ့အခါကျတော့ပုံမှန်သတင်းမီဒီယာတွေအနေနဲ့ပေါ့နော်ဒီမြေပြင်အခြေအနေနဲ့အညီပဋိပက္ခအခြေအနေနဲ့အညီပုံပြီးကောင်းအောင်လုပ်နိုင်ဖို့ဘာတွေလုပ်ရင်ကောင်းမယ်လို့ဦးကျော်ကျော်သိန်းထင်နေတယ်လေ
ဟုတ်ကဲ့လုံနိုင်လို့ရတာတော်များများရှိပါတယ်ကျွန်တော်ပထမဆုံးပြောချင်တာကအခုချိန်မှာသတင်းမီဒီယာပေါ့ trust လို့ခေါ်တဲ့ယုံကြည်မှုလူတွေယုံကြည်မှုကြောက်ကြနေတယ်အဲ့ဒါပြန်တိဆောက်ရပါမယ်တိဆောက်ဖို့အတွက်သတင်းဌာနတစ်ခုတည်းလုံးလို့မရပါဘူးအားလုံးဝိုင်းပြီးတော့လောက်ရပါလောက်ရပါလဲဆိုတော့လက်ရှိအခြေအနေကပြိပခအခြေအနေဆိုတဲ့အခါကျတော့ကိုတင်ပြမဲ့သတင်းကိုမတင်ပြခင်တိတိကျကျစစ်စစ်ဖို့လိုပါတယ် fact checking ပေါ့နော်စစ်စစ်ဖို့လိုပါတယ်ထက်ခါထက်ခါစစ်စစ်ပါအပြန်အလှန်စစ်စစ်ပါနောက်တော့လက်တွေ့လက်ရှိမြေပြင်အခြေအနေကိုခင်ဟတ်တဲ့သတင်းတွေဖြစ်ဖို့လိုပါတယ်လွတ်လပ်တဲ့သတင်းမီဒီယာရဲ့လွတ်လပ်မှုနဲ့တိကျတည်ရှိမှုကိုထိမ့်သိမ်းထားဖို့လိုပါတယ်အမားနဲနိုင်တဲ့ဗျာနဲအောင်တင်ပြဖို့လိုပါတယ်အမားပါသွားရင်လည်းပဲချက်ချင်းပြင်ဆင်ပြီးတော့တောင်းပန်ဖို့လိုပါတယ်ကျွန်တော်မြင်တာကစာနယ်ဇင်းပညာဟလာသတင်းပညာ journalism ဆိုတာကိုလူတို့အတိပဲကောက်ယူပြီးတော့ကျိုးဆွဲလို့ရတယ်။သုံးဝေးပညာမျိုးမဟုတ်ပါဘူး။ဒါပြင်ရှေးရိုးဆွဲဟလာအယူဟောင်းဒီလန်ဟောင်းတွေအတိုင်းတသူတိကင်ဆွဲပြီးလုပ်ရတယ်လို့မျိုးလည်းမဟုတ်ပါဘူး။ဒီမိကြအဓိကလူကခုနပြောခဲ့တဲ့ဟာလာ inform citizen ဖြစ်ဖို့လိုရတဲ့အလို့ဖြစ်တယ်အဲ့ဒီအတွက်သတင်းမီဒီယာတွေနဲ့သတင်းမီဒီယာသမားတွေကိုနှိုက်ကမျက်စိပိတ်နားပိတ်တွေတစ်ဖက်ပိတ်တွေဘာပိတ်ညာပိတ်တွေသူများပါးစပ်နဲ့လမ်းဆုံးတဲ့လူတွေမဖြစ်ဖို့လိုပါတယ်ကျွန်တော်ကြံပေးချင်တာကသတင်းမီဒီယာရဲ့စီမင်းစည်းကမ်းနဲ့မူတွေပေါ်မှာအခိုင်အမာရပ်ပါသို့သောကြော့ပြောင်းပါစေရင်ပတ်ကျပါကိုကိုကိုပိတ်မထားပါနဲ့အမြဲဖွင့်ထားပါသူများပါးစပ်နဲ့လမ်းမဆုံးပါစေနဲ့အတော်မြင်ရှိပါအုံနောက်ကြီးပါကိုတင်ပြမဲ့သတင်းကိုစစ်ပါပြန်စစ်ပါအထက်ထက်စစ်ပါတိုင်းပြည်နဲ့လူလူကောင်းကကောင်းကျိုးကိုကိုကျွမ်းကျင်တဲ့သဘောပိုင်းကြောင့်ပညာနဲ့တနည်းအားဖြင့်ကို professional နဲ့အထောက်အပံ့ပြုကျင်နေဆိုရင်အဲ့လိုကြိုးစားပါဆိုတော့ကျွန်တော်ချက်ပေးကျင်တာတော့များတော့များပါတယ်ဒါပေမဲ့အဲ့ဒါလေးတွေချက်ပေးကျင်ပါတယ်ဦးတမောင်တိုင်းရဲ့ဒီလိုလေးလုပ်လို့ရပါတယ်ဗျာ
ဟုတ်ကဲ့အဲကျေးဇူးများကြီးတင်ပါတယ်ကိုကျော်အသိရေနော
်ဟုတ်ကဲ့ပါကျွန်တော်ကလည်းကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့သတင်းမီဒီယာဒီမိုကရေစီနဲ့ပြည်ပကအကြောင်းကိုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့online cloud ရှင်လည်းဖြစ်ပြီးမျိုးရဲ့အရင်ဝိုင်းတော်တော့ဖြစ်တဲ့တော်တော်သိဖြစ်ပါတယ်ကျွန်တော်တို့က
မျိုးရဲ့ဝိုင်းတော်သားဟောင်းဦးကျော်ကျော်သိန်းကိုဥတမောင်သံကဆက်သွယ်ပြီးမြန်ပြီးတော့တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ
မျိုးရဲ့ American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့တဲ့တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
် VOA American တန်ကနေ2023ခုနှစ် September 30ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုလိုင်းလုံးမီတာ3251နဲ့လိုင်းလမီတာ190လို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့အာရှနိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အာဆီယံအရှေ့တောင်အာရှအသင်းတွေနဲ့မကြာသေးမီကပဲပထမဆုံးရေတပ်ပူးတွဲစီရေလက်ချက်မှုကိုပြုလုပ်ခဲ့ပါတယ်တရုတ်ကဒူဘိုင်းလို့ကြွေးကြော်ထားတဲ့ရေပိုင်နဲ့အနီးလေ့ကျင့်ခဲ့တာဖြစ်ပြီးတော့တိုက်ခိုက်ရေးထက်သဘာဝဘေးအန္တရာယ်တုံ့ပြန်ဆောင်ရွက်ရေးကိုအဓိကထားခဲ့ပါတယ်အင်ဒိုနီးရှားကနေအင်ဒရာယိုဂါသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ကဒီသတင်းပတ်ရဲ့အာရှနိုင်ငံရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
အာဆီယံအရှေ့တောင်အာရှအသင်းဟာစက်တင်ဘာလ23ရက်နေ့မှာအာဆီယံသွေးစည်းညင်ညွတ်ရေးလို့အမည်ပေးထားတဲ့ရေတပ်ပူးတွဲစီရေးလေ့ကျင့်မှုတစ်ရပ်ကိုပြုလုပ်ခဲ့ပါတယ်လက်ရှိအလက်ကြောင့်ဥက္ကဋ္ဌအင်ဒိုနီးရှားကလက်ခံကျင်းပခဲ့တာဖြစ်ပြီးဆူနာမီအပါအဝင်ပြင်းထန်တဲ့သဘာဝဘေးအန္တရာယ်တွေကိုတုံ့ပြန်ဆောင်ရွက်ရေးအဓိကထားလေ့ကျင့်ခဲ့ပါတယ်။ဒါ့အပြင်နောက်ထပ်ရည်ရွယ်ချက်တစ်ခုကတော့အာဆီယံနိုင်ငံတွေအကြားစီးရေးပူးပေါင်းဆောင်ရွက်မှုကိုမြင့်တင်လိုက်တာဖြစ်ပါတယ်။အင်ဒိုနီးရှားစစ်တပ်အကြီးအကဲယူနိုမာဂိုနိုကအခုလိုရှင်းပြပါတယ
်။
ဒါဟာကျွန်တော်တို့ကြားညီညွတ်တဲ့ပူးပေါင်းဆောင်ရွက်တယ်ဆိုတာကိုပေါ်ပြယုံနေမကပါဘူးအာဆီယံအဖွဲ့ဝင်တွေအကြားစီရေးအင်အားကိုပြသရလဲရောက်ပါတယ
်ဒီစီရေးလေ့ကျင့်မှုဟာတောင်တူနာပင်လယ်ပြင်အတွင်းကျင်းပတာဖြစ်ပြီးဒီနေရာဟာတရုတ်ကဒူဘိုင်လို့ကြွေးကြော်ထားတဲ့တောင်တရုတ်ပင်လယ်ပြင်ထဲကရေပိုင်နက်နဲ့ထိစပ်နေတဲ့နေရာဖြစ်ပါတယ်ဒီရေပိုင်နက်ကိုတမင်ရည်ရွယ်ချက်ရှိရှိရွေးချယ်တာလို့အင်ဒိုနီးရှားရေတပ်အကြီးအကဲမိုဟာမက်တဖစ်ကပြောဆိုပါတယ
် Because this is the first exercise conducted
ကျွန်တော်တို့အမြင်ရကတော့ဒါဟာပထမဆုံးချိန်ပြုလုပ်တာဖြစ်ပါတယ်။ဒါကြောင့်နာတူနာနဲ့ဘာတန်ဒေတာတွေကိုရွေးချယ်တာပါ။ဒီနေရာဟာအခြားအိမ်နီးချင်းနိုင်ငံတွေနဲ့လည်းနှီးပါတယ
်။ဒါပေမဲ့ဒီပူးတွဲစီရေးလေ့ကျင့်တဲ့နေရာဟာလည်းတရုတ်ကအာယုံစိုက်နေတဲ့နေရာတွေထဲမှာပါနေပါတယ်။ပြီးခဲ့တဲ့ဩဂုတ်လတည်းတော့ကတရုတ်ကဒူဘိုင်နဲ့နမိတ်လို့ဖော်ပြတဲ့မြေပုံအစ်စ်ကိုပြဋ္ဌာန်းထုတ်ပြန်ခဲ့ပြီးတောင်တရုတ်ပင်လယ်ပြင်ကိုဒူဘိုင်နဲ့လို့ထပ်မံကြွေးကြော်ထားပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအခုလိုပြောဆိုပါတယ
်တ
ောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်လို့ရှင်းလင်းပြီးတသမတ်ထဲဖြစ်တဲ့ရည်တည်ချက်ကိုဖော်ပြထားပြီးဖြစ်ပါတယ်လို့သူကပြောဆိုသွားတာပါတဘာဝဘေးအန္တရာယ်တုံ့ပြန်ဆောင်ရွက်ရေးပင်လယ်ဓားမြတန်ကာကွယ်ရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်အဓိကထားလေ့ကျင့်နေဆိုပေမဲ့လည်းဒီလေ့ကျင့်မှုဟာအာဆီယံအနေနဲ့သူတို့ရဲ့ကိုပိုင်ရည်ရည်ချက်ကိုဖော်ပြရလဲရောက်တယ်လို့ Pacific ဒေသလေးလာရေးအဖွဲ့ဖြစ်တဲ့ Pacific Forum အဖွဲ့ကသူတေသည် Carl Baker ကပြောဆိုပါတယ်
They both done ASEAN US exercises ASEAN
American ပူးတွဲစီရေးလေ့ကျင့်မှုလည်းလုပ်ခဲ့သလို ASEAN တရုတ်ပူးတွဲစီရေးလေ့ကျင့်မှုလည်းလုပ်ခဲ့ပါတယ်ကျွန်တော်ထင်တာကတော့ဒီတစ်ခါ ASEAN နေကြီးပဲပထမအဦးဆုံးလောက်တာကတော့ထူးခြားတယ်လို့ထင်ပါတယ်လို့သူကပြောဆိုသွားတာပါဒါအပြင်အင်ဒိုနီးရှားဥဆောင်ပြီးလက်ကျင့်မဲ့နေရာရွေးချယ်တာဟာလည်းအတော်ကိုပဲလက်တွေ့ကျတယ်လို့ Carl Baker ကပြောဆိုပါတယ်ဒီ CA လက်ကျင့်မှုမှာ Brunei မလေးရှားနဲ့စင်ကာပူနိုင်ငံတွေကစစ်သင်္ဘောတွေဆစ်လုပ်ပြီးပူးပေါင်းပါဝင်ခဲ့ပါတယ်ဖိလစ်ပိုင်ကမ္ဘောဒီးယားမြန်မာလာအိုဗီယက်နမ်နဲ့ထိုင်းနိုင်ငံတွေကတော့လေးလာသူဖြစ်တာတယောက်ကကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုမတင်ဆက်ခင်မှာအခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံမှာစစ်ကောင်စီကစီစည်းစံစည်းတွေတတ်မှတ်ထိန်းချုပ်ဖို့လှုပ်လှုပ်ပစ္စည်းဝယ်မရတာဈေးပတိမငြိမ်ဖြစ်တာတွေကြုံနေရပါတယ်ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးအတက်ကြတွေဘယ်လိုရှိပါသလဲလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစက်ပြူရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချွချွနဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနေစီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စစ်ကောင်စီဟာစောင်းစီဈေးကွက်ကိုမထိန်းချုပ်နိုင်တော့ဘူးလို့ပြည်သူတွေကဝေဖန်လိုက်တဲ့သတင်းနဲ့စတင်ပါတယ်။စောင်းစီဈေးကြောက်အောင်ဆိုပြီးစစ်ကောင်စီကလက်ကားညီညွတ်စီတပိတ်တာကို9000ကျပ်ဝန်းကျင်နဲ့ရောင်းချပေးနေပေမဲ့ဈေးကကျမတော်တဲ့အပြင်ဝယ်ယူရခက်တဲ့ပြဿနာကူပါကုန်တယ်တွေနဲ့စားသုံးသူတွေကရင်ဆိုင်နေရတာပါဒါကြောင့်စစ်ကောင်စီအစိုးရဟာအခြေခံစားတောက်ကုန်ဖြစ်တဲ့စားအုပ်စီဈေးကွက်ကိုတောင်းစနစ်တကျထိန်းချုပ်နိုင်မှုမရှိဘူးလို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေနဲ့ပြည်သူတွေကြားမှာဝေဖန်နေကြတာဖြစ်ပါတယ်စစ်ကောင်စီကစီတပိတ်တာကို4,900 5,000 ကျပ်ဈေးနှုန်းနဲ့ရောင်းချပေးနေပေမဲ့တန်းစီစနစ်နဲ့ဝယ်ယူရတယ်လို့လူတူဦးကို50ချက်သားကနေတပိတ်တာအထိသာဝယ်ယူခွင့်ရရှိတာဖြစ်ပါတယ်။ဒါကြောင့်စောင်းစီကိုနေ့စဉ်သုံးဆွဲနေရတဲ့ဟိုတယ်နဲ့စားတောက်ဆိုင်လုပ်ငန်းလုပ်ကင်သူတွေဟာမှောက်ခိုးဈေးကွက်ကနေစောင်းစီတပိတ်တာကို1000ချက်အထက်စောင်းစီပဲစီအရောတပိတ်တာကို15000ချက်အထိဈေးပေးဝယ်ယူနေကြရတယ်လို့ပြောဆိုကြပါတယ်။
ရာဒီယိုထုဖောက်ပြန်မှုကြောင့်ချစ်သွန်ရေတွေးတွေကျဆင်းနေပါတယ်။အခုနေ့မှာရာဒီယိုထုဖောက်ပြန်ပြီးမုန်းရွာသူမှုများခဲ့တာကြောင့်တောင်သူတွေနဲ့ကွန်ပယ်ရီတူလောင်ထားတဲ့ချစ်သွန်ကြီးလက်ကျန်တွေဟာအပင်ညောက်ထွက်တာအညိုမဲဆွဲပြီးအရေတွေးပိုင်းကျဆင်းမှုတွေဖြစ်ပေါ်နေတယ်လို့တူလောင်သူတွေကပြောပါတယ်။ဒါအပြင်ကုန်တဲ့ချိုးကအရေတွေးကျဆင်းနေတဲ့ချစ်သွန်တွေကိုတရုတ်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရှိတဲ့ဈေးကွက်တချို့ကိုတင်ပို့လိုက်တာကြောင့်မြမချက်တုံကနာမည်ပြနေတယ်လို့လဲချက်တုံလုံငင်းရှင်တူကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လကဈေးကွက်တွင်မှာချက်တုံဤတပိတ်တာကို3000ကနေ3500ချက်ထိပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့တပိတ်တာကို3200ချက်ဝန်းကျင်ပေါက်ဈေးရှိနေပါတယ်။ရန်ကုန်ပြည်တော်ကုန်စည်တိုင်းရဲ့စက်တင်ဘာ26ရက်နေ့ထုတ်ပြန်ချက်အရစိတ်ဖြူရှယ်တပိတ်တာကို2900ချက်ပေါက်ဈေးရှိနေပြီးစိတ်ဖြူလက်ချော်ကတော့တပိတ်တာကို2500ချက်ဝန်းကျင်ပေါက်ဈေးရှိနေတာဖြစ်ပါတယ
်။မိုးစပါးရည်ညွှန်းဈေးကြောင့်စပါးဈေးမငြိမ်မသက်ဖြစ်နေပါတယ်။မိုးစပါးရည်ညွှန်းဈေးကိုပြင်ပစပါးပေါက်ဈေးတက်လျှော့ပြီးတတ်မှတ်ထုတ်ပြန်လိုက်တာကြောင့်လက်ရှိစပါးဈေးကွက်ကမငြိမ်မသက်ဖြစ်နေရလို့တောင်သူတွေကပြောပါတယ်။ပြင်ပမိုးစပါးဈေးကွက်မှာအနည်းဆုံးစပါးတင်းတရာကို15သိန်းကနေ16သိန်းအထိဈေးအစဖွင့်ထားချိန်မှာမြန်မာနိုင်ငံစံစပါးတင်းကျု MRF ကငစိမ့်နဲ့အမထစပါးကို13သိန်းကနေ15သိန်းအေယာမင်းအေယာပရိဒါနဲ့အေယာဝရီပေါ်ဆန်းကို16သိန်းကနေ18သိန်းရှေဘူပေါ်ဆန်းကို18သိန်းကနေ30ကျပ်ဈေးနဲ့ရောင်းချရမယ်လို့စက်တင်ဘာလ19ရက်နေ့မှာအတိအပြီးထုတ်ပြန်ခဲ့တာဖြစ်ပါတယ်
ကျွန်တော်တို့ကတော့အစံလေးပြောအောင်ပ
ဘာဖြစ်လို့လဲဆိုတော့ခုစဘာတောင်းသူတွေစဘာပေါ်မဲ့လာကြမှာသူကသူတတ်မှတ်ချင်နေဈေးတတ်မှတ်ပြီးတော့ကြတာသူတို့တတ်မှတ်တာဘောနော်ဒီဈေးရတယ်သူကဒီတောင်းသူတွေထဲမှာပေါ်မဲ့လာတယ်ဒီလာတယ်ပဲသူကတတ်မှတ်တာအောင်ဘေးသေးရအောင်မယ်နောက်လာမယ်၁၂လပိုင်း၁လပိုင်းအဲနောက်ပိုင်းလာရရောက်ပြီဆိုရင်သူဒီကုန်းလေးလက်ထဲမှာစဘာရောက်သွားပြီဆိုရင်သူကမထင်းထုံနိုင်တော့ဘူးအဲ့တောင်းသူတွေကဒီဈေးနဲ့အဆင်မပြေပါဘူးကျွန်တော်တို့ကတော့ဘယ်လိုပြောမလဲကိုရှိတယ်လေသူတို့တတ်မှတ်တဲ့ဈေးနဲ့ကတော့ကျွန်တော်တို့ကဟိုမကိုက်ဘူးဆိုတော့မယောင်းဘူးဒီတိုင်းမျိုးကိုရှိရဥစားလေးပဲလမ်းပြီးကျွန်တော်ထည့်ထားမယ်။ဟိုဘာဖြစ်လို့လဲဆိုတော့သူတို့လက်ထဲရောက်သွားရင်ဒီစင်းတော့သူတို့ကစားမှာပဲလေ။ကစားမှာပဲ။အဲ့ဒါဆိုကျွန်တော်တို့တော့အစင်းမပြူလို့ကြမရောကိုလက်ထဲရှိတဲ့စကားလေးပဲညီလမ်းပြီးတော့ကျွန်တော်လမ်းထားမယ်။အဲ့လိုပဲစေမှုရတယ်ဟုတ်
။တောင်သူတွေအနေနဲ့လက်တဲဤကကိုစဘာ85တင်းထွက်ရှိပြီး16တင်းဈေးရမှသာ5တင်းချက်ခန့်အကျိုးမြတ်ခံစားရမှာဖြစ်ပါတယ်။တဲဤကကိုစဘာတင်း50တာထွက်ပြီးစကားသိန်းဈေးနဲ့သာရောင်းရပါက5000ကျပ်သာအမြင့်ရရှိတော့မှာဖြစ်တဲ့အတွက်လေငါးစနစ်နဲ့လောက်ကန်ရသူတွေဟာအရှုံးနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံစစ်သမားအတင်းချုပ် MRF ရဲ့ဥက္ကဋ္ဌဦးရဲမင်းအောင်ကတော့စဘာဈေးနိုင်နေချိန်မှာတောင်သူဘက်ကငဲကြည့်ရသလိုစဘာဈေးမြင့်တက်ချိန်မှာလည်းစားသုံးသူပြည်သူဘက်ကငဲကြည့်ရတယ်လို့ဆိုပါတယ်အဲဒီနေရာမှာ
တော့ခုနပြောလို့တောင်သူလယ်သမားတွေရဲ့ကုန်ကြစိတ်ကြီးကျွန်တော်တို့အများကြီးထည့်သွင်းစဉ်းစားပါတယ်တေကအထွက်နှုန်းတွေထည့်သွင်းစဉ်းစားပါတယ်ကျွန်တော်တို့ကဖြစ်တဲ့ဖြစ်ထိုက်တဲ့ဈေးနှုန်းကိုကျွန်တော်တို့ professional body တစ်ခုအနေနဲ့ကျွန်တော်တို့ဒါထုတ်ပြန်ပေးခြင်းဖြစ်ပါတယ်ကျွန်တော်တို့စံစဘာကဏ္ဍသည်ဈေးနှုန်းနှိမ့်ချနေတဲ့အချိန်မှာတောင်သူတွေဓမ္မရဲ့အချိုးကျစုကိုကြည့်ရပါတယ်ဒါပေမဲ့ဈေးနှုန်းမြင့်နေတဲ့အချိန်မှာတော့ကျွန်တော်တို့စားသုံးသူတွေကိုကျွန်တော်တို့ကြည့်ရပါတယ်ကြည့်ပြီးတော့မှကျွန်တော်တို့ဒါစီစဉ်ဆောင်ရွက်ပေးရတဲ့အနေအထားဖြစ်ပါတယ်ကျွန်တော်တို့နိုင်ငံမှာစံစဘာကိုဆက်ပြီးထုတ်လုပ်တဲ့တောင်သူအခုရေဒါ၄တန်းလောက်ရှိပါတယ်စံစဘာကိုစားသုံးနေတဲ့ပြည်သူလူထုကကျွန်တော်တန်90ဝန်းကျင်ရှိပါတယ
်။လက်ရှိမှာစစ်ကောင်စီကစဘာကိုမိမိတို့တပ်ဆိုင်ရာတိုင်းနယ်ပြည်နယ်အတွင်းမှာပဲရောင်းချရမယ်လို့သတ်မှတ်ထားပြီးနေကျော်တည်ယူသူတွေကိုအရေးယူမယ်လို့ထုတ်ပြန်ထားပါတယ်။စစ်ကောင်စီရဲ့ထုတ်ပြန်ချက်ကြောင့်တပ်တန်းတို့မိုးစွားတွေကိုစတင်ရိတ်သိမ်းနေကြတဲ့အေယာဝတီတိုင်း၊ပဲခူးတိုင်းနဲ့ရန်ကုန်တိုင်းမှာစဘာစီကမောက်ကမဖြစ်ကုန်တာကြောင့်ကြိုက်ရောင်းကြိုက်ဝယ်ဈေးခေါ်နေကြတယ်လို့လည်းကုန်တယ်တချို့ကပြောပါတယ
်အခုဆက်ပြီးစက်တင်ဘာလ20ရက်ကနေ28ရက်နေ့အထိဈေးကွက်တွေအသက်ကျနိုင်ပြီဖြစ်သွားတယ်လေယာထွက်ကုန်ပြည်နယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ဒေါ်လာငွေလဲနှုန်းရွက်ကျလာတာနဲ့အတူပို့ကုန်မဲ့ပေးဈေးတွေလည်းဆက်ကျဆင်းနေပါတယ်ဒီခေတ်စက်တင်ဘာ22ရက်နေ့မှာမဲ့ပေ FAQRC တတန်းကို26သိန်း3400ကျပ်တိစံချိန်တင်အမြင့်ဆုံးဈေးကိုရောက်ရှိခဲ့ပြီးနောက်26ရင်းနေမှာတော့25သိန်း4000ထိပြန်ကျဆင်းလာပါတယ်။ရှစ်ပိုင်တွင်တတန်ကို7သိန်းဝန်းကျင်ကျဆင်းလာတာပါ။အိန္ဒိယဆိုရာကမက်ပေတိုလခွေကတ်တက်ထားတာကိုတတန်ထက်တိုးလိုက်တဲ့အတွက်အိန္ဒိယမှာလည်းမက်ပေဈေးကျဆင်းသွားတယ်လို့ကုန်သည်တွေကပြောပါတယ
်။ပြောင်းဈေးကဆက်ကျဆင်းနေပါတယ်။ဈေးကွက်ထဲပြောင်းတည်ဝင်ရောက်မှုများနေပေမဲ့ပြပတင်မှုနေပြီးဈေးအေးနေရဖြစ်ပါလေမန္တလေးကုန်စည်တိုင်းဈေးကွက်မှာစက်တင်ဘာ29ရက်နေ့ကပြောင်းဖူးဗမာက54ပိတ်တာဝင်တိုက်ကို9500ကျပ်ရှမ်းပြောင်းဖူးကတော့9300ကျပ်ကနေ9400ကျပ်အသီးသီးပေါင်စည်းရှိနေပြီးတိုက်ကို2000ကနေ2500ကျပ်အထိတစ်ပတ်အတွင်းဈေးထပ်မံကျဆင်းလာတာပါလရှိမှာထိုင်းနိုင်ငံကိုတင်မမှုမရှိတော့သလိုတရုတ်ဘက်ကလည်းဝယ်ယူမှုနည်းနေရာကြောင့်ဈေးကျဆင်းနေရဖြစ်တယ်လို့ကုန်တယ်တချို့ကတုံ့တက်ပါတယ
်ကလဘဲကတော့ဈေးကွက်ထဲလက်ကျဲယူနေနေပြီဖြစ်တာကြောင့်ဈေးအနှဲငယ်ပြတ်လာပါတယ်စက်တင်ဘာ29ရက်နေ့ကမန္တလေးဈေးကွက်မှာကလဘဲဖြူရီဗီတူက95.25ပိတ်တာဝန်တအိမ်ကို26900ကျပ်ကလဘဲဖြူရီ V7 ကတအိမ်ကို28,900ကျပ်ကလဘဲထိုင်ဝင်က56.15ပိတ်တာဝင်တအိမ်ကို26,200ကျပ်ကနေ26,400ကျပ်ကလဘဲ929က56.15ပိတ်တာဝင်တအိမ်ကို28,900ကျပ်အတီးတီးပေါက်ဈေးရှိနေပါတယ်တပတ်အတွင်းကလဘဲဖြူရီ V2 ကတအိမ်ကို2000ကျပ်ကလဘဲထိုင်ဝင်က9000ကနေ6000ကျပ်ကလဘဲ929ကတအိကို3000ကျပ်အတီးတီးမြင့်တက်လာတာတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနေပါတယ်ရှင်
။ လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတော့ဒီနေ့ညအတွက်နောက်ဆုံးကြန့်ရှိတဲ့အပတ်စဉ်ကဏ္ဍဖြစ်တဲ့ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အိန္ဒိယ၊ဂျပန်၊တရုတ်၊တူရကီနဲ့ဥရောပအပါအဝင်အမေရိကန်ပြည်ထောင်စုမှာအပြည့်အစည်တံပိုးကြီးမားလာတဲ့ရေကြီးရေလျှံမှုတွေအပူပူလိုင်းနေတဲ့အင်ဆိုင်နေရပါတယ်။ကမ္ဘာပူချိန်တွေမြင့်တက်လာရင်ဆိုးဝါးပြင်းထန်လာတဲ့သဘောဝဘေးဒဏ်တွေနဲ့လည်းပုံကြုံရလိမ့်မယ်လို့သိပ္ပံပညာရှင်တွေကသတိပေးနေချိန်မှာပဲခုလိုအခြေအနေမျိုးတွေနဲ့ပေါ်ပေါက်လာတာဖြစ်ပါတယ်။ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကပြန်လည်တင်ပြပေးထားပါတယ်ခင်ဗျာ။
မြေပြိုတာ၊ရေကြီးတာ၊မိုးခေါင်ရေရှားတာစတဲ့သတင်းတွေဟာနေ့စဉ်လိုကြားလာနေရတဲ့သတင်းတွေဖြစ်လာပါတယ်။အိန္ဒိယနိုင်ငံမြို့တော်ဒီလီနဲ့နိုင်ငံမြောက်ဖက်ဆူမာမိုးသည်းချမ်းပြီးတော့ရေကြီးနေတာမှာနယူးဒီလီကဂျမနာမြစ်ရေဟာနှစ်ပေါင်း40အတွင်းအမြင့်ဆုံးကိုတက်လာပြီးတော့မြို့ထဲပေ900လောက်အထိရေဝင်လာတယ်လို့အစိုးရကထုတ်ပြန်ပါတယ်။လာမယ့်ရက်ပိုင်းအတွင်းမိုးသည်းထအောင်မယ်လို့လည်းသက်ဆိုင်ရာကခန့်မှန်းပါတယ်။ရေကြီးရေရှမ်းမှုမြေပြိုမှုတွေကြောင့်အခြေခံအဆောက်အုံတွေနဲ့လန်တရာတွေပျက်စီးခဲ့ရပြီးလူသားချင်းနဲ့ချီတေဆုံးခဲ့ရပြီးပါပြီ။နိုင်ငံမြောက်ဖျားမှာလည်းမိုးသည်းထတဲ့အတွေ့ Base River မြေရေရှမ်းပြီးဖျားကျောင်းတွေနဲ့လူနေအိမ်တွေပါရေမြုပ်ကုန်ပါတယ်
။ So as the planet warms, one of the things that changes in the atmosphere
ကမ္ဘာပေါ်မှာအပူချိန်တွေမြင့်တက်လာတဲ့အခါလေထုထဲမှာအဓိကပြောင်းလဲလာတာကတော့လေထုအဆိုထိုင်းစားကိုထိန်းထားနိုင်တဲ့အတိုင်းအတာဖြစ်ပါတယ်။ပင်လယ်ရေဒုပူနွေးလာတဲ့အခါရေတွေကအငွေ့ပြန်ပြီးလေဒုတွေရောက်လာပါတယ်။ဒါကြောင့်ငွေ့ရေဖွင့်မှုလည်းပုံများလာပါတယ်။သဘောကတော့မိုးများလာတာဖြစ်ပါတယ်။လေဒုထဲမှာငွေ့ရေဖွင့်မှုတိတ်များလာတဲ့အခါမိုးသည်းထန်စွာရွာသွန်းတက်ပါတယ်။အဲ့ဒီလိုမိုးရွာလာပြီဆိုရင်ဆက်ပြီးမိုးများလာမယ်သဘောပါ
။တရုတ်နိုင်ငံတောင်ပိုင်းကပြည်နယ်တချို့မှာမိုးသည်းထန်ပြီးတော့ရေကြီးတာကြောင့်အရေးပေါ်အခြေအနေထုတ်ပြန်ခဲ့ရပြီးပြည်သူတောင်းနဲ့ချီဘေးလွတ်ရာတိမ်ရှောင်နေရခြင်းစဘာအများဆုံးထွက်ရာတောင်ပိုင်းတခြားပြည်နယ်တချို့မှာတော့ပြင်းထန်တဲ့အပူလိုင်းနဲ့ရင်ဆိုင်နေရပါတယ်။ဇူလိုင်လဒုတိယပတ်အတွင်းအပူချိန်က40ဒီဂရီဆဲလ်ဆီယပ်အထိရောက်လာမယ်လို့တရုတ်မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ဒါကြောင့်စဘာအထွက်နှုန်းနဲ့သီးနှံအရေးအတွေ့အပေါ်ထိခိုက်လာနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းပါတယ်
။ Unfortunately, we are on a path to more global warming.
ကမ္ဘာကြီးထပ်ပြီးပူနွေးလာမယ့်လမ်းကြောင်းပေါ်ကျွန်တော်တို့သွားနေတာကတော့စိုးရိမ်စရာပါ။လေထုထဲကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေဆက်ပြီးထုတ်လွှတ်နေမယ်ဆိုရင်ကမ္ဘာကြီးလည်းပူတဲ့ပူလာတော့မှာဖြစ်ပါလေ။ဒါဆိုရင်တော့လေထုထဲမှာရေကိုးရေငွေ့ပမာဏလည်းတိုးလာပြီးမိုးလည်းထပ်ပြီးတော့များလာအောင်မှာဖြစ်ပါလေ။ဒါကြောင့်ဖန်လုံအိမ်ထုတ်လွှတ်မှုနဲ့ပတ်သက်ပြီးအပြောင်းလဲမလုပ်သမျှဒီတက်မကဆိုးရွားပြင်းထန်တဲ့အပူလှိုင်းတွေမိုးသည်းထန်မှုတွေကြုံရအောင်မှဖြစ်ပါတယ
်ဂျပန်နိုင်ငံအနောက်တောင်ပိုင်းမှာလည်းမိုးသည်းထန်မှုကြောင့်ရေကြီးမြေပြိုရာကလန်တရာတွေလူနေအိမ်ယာတွေပျက်စီးပြီးလူအသက်တွေပါဆုံးရှုံးနေရတာပါရမ်မူကနေ River မြစ်ရေတက်ပြီးတော့လန်တရာတွေလည်းပျက်စီးနေတာကိုဒေသန္တရသတင်းဌာနတွေမှတွေ့နေရပါတယ်ဥရောပဖက်မှာတော့အာဖရိကတိုက်ကလိုအပူချိန်မျိုးနဲ့ကြုံတွေ့နေရတယ်လို့သတင်းတွေမှရေးပါတယ်အီတလီ၊စပိန်အပါအဝင်ဥရောပနိုင်ငံတို့မှာနေ့အပူချိန်က40ဒီဂရီဆဲလ်ဆီယပ်ကိုရောက်နေတာပါ။အရှေ့အလယ်ပိုင်းနိုင်ငံတွေမှာတော့လက်ရှိအပူချိန်က50ဒီဂရီဆဲလ်ဆီယပ်ဝန်းကျင်ကိုရောက်နေပါတယ်။တချိန်တည်းမှာပဲအမေရိကတိုက်တော်မှာလည်းစံချိန်နဲ့အပူချိန်မြင့်တက်နေတာပါ။အမေရိကန်ပြည်ထောင်စုမှာတော့ဆိုးဝါးပြင်းထန်လာတဲ့ရေကြီးမှုနဲ့အပူချိန်မြင့်တက်မှုတွေတပြိုင်တည်းကြုံနေရပါတယ်။
What's happening now, the increases in temperature that we're seeing, the extreme rainfall that we're seeing, the heat waves that we're seeing, that's not...
အခုလက်ရှိကျွန်တော်တို့မြင်တွေ့နေရတဲ့အပူချိန်မြင့်တက်မှုတွေ၊မိုးသည်းထန်တာတွေ၊အပူလိုင်းတွေဟာ El Niño ကြောင့်ဖြစ်လာတာတော့မဟုတ်ပါဘူး။ငကူကလေးကဖြစ်ပေါ်လာတဲ့အပူချိန်မြင့်တက်မှုကြောင့်ဖြစ်တယ်လို့ရာသီဥတုကြောင့်လည်းအနည်းငယ်ပါပါတယ်
။နိုင်ငံအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကနေနိုင်ငံအရှေ့ဘက်ကင်ယိုရမော့ကဖလော်ရီဒါပြည်နယ်အထိပြင်းထန်တဲ့အပူဓာတ်နဲ့ကြုံနေရပါတယ်။အပူချိန်ဟာအမိုးကုန်းကြီးလိုရွေ့ရှားနေပြီးတော့ပိုးပြီးတော့ကျပြန့်လာနေတယ်လို့ပညာရှင်တွေကပြောပါတယ်။အရီဇိုနာပြည်နယ်မှာဆိုရင်နေ့အပူချိန်က38ဒီဂရီအထိရောက်နေတာသတင်းနပတ်ကြော်ထိရောက်လာပါပြီ။1984ခုနှစ်တုန်းကတော့18ရက်ဆက်တိုက်အပူချိန်အမြင့်ဆုံးစံချိန်ကိုရောက်ခဲ့ဖူးပါတယ်။ဒီအတော်အတွင်းမှာပဲကုလသမဂ္ဂရဲ့ဥက္ကဋ္ဌဆိုင်ရာဆွေးနွေးပွဲမှာတော့ကမ္ဘာပူနွေးမှုအမြင့်တက်လာနေတာကိုထိန်ချုပ်နိုင်ရေးသက်ဆိုင်ရာအစိုးရတွေနဲ့ဖလုံအိမ်တက်ငွေအများဆုံးထုတ်လွှင့်နေတဲ့လုပ်ငန်းကဏ္ဍအားလုံးကိုဖိတ်ခေါ်ထားပါတယ
် Many
many times before. The phase down of fossil
fuels. ရင်ကလေးကကျွန်တော်တို့အချင်းချင်းအခါခါပြောခဲ့တယ်လို့ပါပဲ။ရုပ်ကျင်းလောင်စာထုတ်ယူသုံးစွဲမှုကိုရှော့ချရေးကရှောင်လွဲလို့မရတော့ပါဘူး။ဒါမဖြစ်မနေဆောင်ရွက်မှရတော့မယ်။ကျွန်တော်တို့ရဲ့တာဝန်ဖြစ်လာပါပြီ။ဝယ်လို့အားဘက်ကရောရောင်းလို့အားဘက်ကပါပါဝင်လာအောင်ချင့်ကပ်ပြီးပေါင်းဆက်ဆောင်ရွက်ရမှာဖြစ်ပါတယ်
။ဖလုံအိမ်တန်းငွေထုတ်လို့မကြောင်းကပါပုံနေမှုအချိန်တက်လာတာဖြစ်တဲ့အတွက်ကြောင်မီတွေရင်နှန်းတဲ့တဘာဝတန်ငွေတို့လိုရုပ်ကျွင်းလောင်စာထုတ်ယူသုံးစွဲမှုရှော့ချရေးဝိုင်းဝန်းဆောင်ရွက်လာတာလည်းရှိပါတယ်။ဥရောပဖက်မှာတော့ရုပ်ကျွင်းလောင်စာထုတ်ယူမှုက20ရာခိုင်နှုန်းရှိနေချိန်မှာနေစွမ်းအင်လေစွမ်းအင်စတဲ့ပြန်ပြည့်မြဲစွမ်းအင်ထုတ်ယူသုံးစွဲမှုကပြီးခဲ့တဲ့2022ခုနှစ်ထဲမှာ 22.3 ရာခိုင်နှုန်းအထိတက်လာပါတယ်။ဖလောင်အိမ်တန်ငွေထုတ်လို့မှုရှော့ချရေးဝိုင်းဝန်းဆောင်ရွက်နေပေမဲ့2023ဇူလိုင်လအစောပိုင်းမှာပဲ1880နောက်ပိုင်းဆက်မှုခေတ်ဦးကာလကမ္ဘာဖြန့်မြတ်အပူချိန်ထက်1.5ဒီဂရီကျော်လွန်ရောက်ရှိလာတယ်လို့အမေရိကန်မိန်တက္ကသိုလ်သိပ္ပံပညာရှင်တွေနဲ့ဥရောပသမဂ္ဂရဲ့ကိုပါနီကပ်စ်ဥဒုရာသီစောင့်ကြည့်ရေးဌာနကလက်သလိုပြောဆိုထားပါတယ်။ကျွန်မနာမောပ
ါ။ဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email နဲ့ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒါပြင်ကျွန်တော်တို့ကို VOA မြန်မာပိုင်းရဲ့ဒီ Facebook စာမျက်နှာကနေလည်းဆက်သွယ်လို့ရပါတယ်ခင်ဗျာ။အခုတော့နောက်ဆုံးကြန့်ရှိတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရလုပ်ငန်းတွေရတတ်မဲ့အရေးကရှောင်ရှားနိုင်မှုကာလတို့အသုံးစရစ်ချပေးမဲ့အဆိုပြုချက်ကိုမနေ့တောက်ကြန်နေ့ကအောက်လွှတ်တော်မှာမဲခွဲမှုမအောင်မမြင်ဖြစ်ခဲ့တာကြောင့်ဒီကနေ့စနေနေ့ညတကောင်ကျော်တာနဲ့လုပ်ငန်းတွေရတတ်မဲ့ဘက်ကိုဦးတည်နေပါတယ်။အစိုးရလုပ်ငန်းတွေဆက်လက်လက်ပတ်ရေးနဲ့ပတ်သက်တဲ့အဆိုပြုချက်ကို Republican လွှတ်တော်အမတ်21ဦးနဲ့ Democrat လွှတ်တော်အမတ်211ဦးစလုံးကကန့်ကွက်မဲ့ပေးခဲ့ကြတာကြောင့်အဆိုပြုချက်မအောင်မြင်ပဲဖြစ်ခဲ့တာပါခင်ဗျာ။အောက်တိုဘာ10ရက်နေ့မှာစတင်မဲ့2024ခုနှစ်ဗန္ဒာနှစ်အတွင်းအမေရိကန်ပြည်ထောင်စုကဒုက္ခသည်300,000ခွဲကိုလက်ခံဖို့သမ္မတဂျိုးဘိုင်ဒန်ကစက်တင်ဘာ29ရက်တောက်ချန်နေ့ကလက်မှတ်ထိုးအတည်ပြုလိုက်ပါတယ်။ကမ္ဘာကြီးမှာစစ်ပွဲတွေဖိနှိပ်မှုတွေမတည်ငြိမ်မှုတွေကြောင့်ဘယ်တော့မှမကြုံဘူးလောက်အောင်နေရစွန့်ခွာထွက်ပြေးရသူအရေးအတွက်စံချိန်တင်များပြားနေတာကြောင့်ဒုက္ခသည်တွေကိုလက်ခံရေးသမ္မတဗိုင်ဒန်ရဲ့တန်တိတ်ထန်ခိုင်မာတယ်ဆိုတာကိုပြသတဲ့အနေနဲ့ဒုက္ခသည်တသိန်းကျော်ကိုလက်ခံဖို့သမ္မတကလက်မှတ်ထိုးခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံမှာကြက်90တန်နဲ့တရားကြက်တန်ငွေဆက်ကူတွေကိုဗဟိုဘဏ်ကိုလာအပ်ကြဖို့စစ်ကောင်စီကအမိန့်ထုတ်ခဲ့တယ်လို့ဆိုပြီးလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေရတဲ့ဟာစစ်ပွားရေးနိုင်ငံရေးအရာထိုးနှက်ချက်တွေဖြစ်တယ်လို့စစ်ကောင်စီကပြောကြားလိုက်ပါတယ်အွန်လိုင်းမှာပြန့်နှံ့နေတဲ့စာရဲစာရီဟာအတူတွေဖြစ်ပြီးငွေကြေးဖြတ်သိမ်းနေဆိုတဲ့သတင်းကလည်းကောလာဟာလာတွေဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါရခင်ဗျာအိန္ဒိယနိုင်ငံအရှင်းမြောက်ဒေသကမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းတိဆက်နေတဲ့မဏိပူရပြည်နယ်မှာမနေ့ကအကြမ်းဖက်မှုတွေထပ်မံဖြစ်ပေါ်ခဲ့ပါရခင်ဗျာ
သတင်းချင်းချုပ်ကိုကိုဇော်ဝန်းလိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကအလိမ္မာဖြစ်ပြီးတော့စပ်ပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Bill Andrade နဲ့TN1 တို့ဖြစ်ကြပါတယ် View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you.
This program has come to you from